Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဘေးရန်ပေါင်းကင်းဝေးကြပါစေ2024ခုနှစ်ဒီဇင်ဘာလ4ရက်ပုံထူးနေ့မနက်ခင်း VOA စီစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ကိုပထမနာရီဝက်ကတော့ line to meter 2532.40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနာရီလုံးစာအစီအစဉ်တစ်ခုလုံးကိုတော့ Juru Slang ကနေဖမ်းယူကြည့်ရှုလို့ရပါတယ် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျမခင်ဗျထွေးပါရှင်
သမရရဲ့စေုပ်ချုပ်ရေးကြီးညာချက်ကိုလွှတ်တော်ကပယ်ဖျက်လိုက်တဲ့နောက်စေုပ်ချုပ်ရေးကိုပြန်ရုပ်သိမ်းမယ်လို့တောင်ကိုရီးယားသမရကကြုံပြန်လာပါတယ်။ရုရှားယူကရိန်းစစ်မှာဆက်ပြီးတော့ထောက်ပံ့ဖို့အနောက်နိုင်ငံခေါင်းဆောင်တွေကတိုက်တွန်းကြပေမဲ့ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်ရေးမှာတော့တုံ့ဆိုင်နေကြပါတယ်။တရုတ်နိုင်ငံရဲ့ကြားဝင်စစ်ဆေးမှုအောင်မှာနိုင်ငံရေးအရာတွေးဆုံဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာ3ရက်နေ့ကစလို့တစ်ဖက်သက်အပြစ်ခတ်ရစဲမယ်လို့ MNDAA ကိုကန့်တက်ကကြေညာပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ဘုံကြောင့်မတန်ဆွမ်းဖြစ်ရတဲ့သူတွေကျိုးလာတဲ့အခြေအနေနောက်အမေရိကန်ပြည်ထောင်စုမှာ Trump အစိုးရတက်လာတဲ့အခါ Ukraine စစ်ပွဲကိစ္စဘယ်လိုကင်တွယ်မလဲရုရှားတိုက်ခိုက်တွေကလေလာစောင့်ကြည့်နေကြတဲ့အကြောင်းနဲ့စင်ကာပူကျွန်းသားကစိတ်ငြိမ်ပူလောင်ဥပင်ကျွန်းငယ်လေးရဲ့အနာဂတ်ဒေသခံတွေကြားမှာစိုးရိမ်နေကြတဲ့အကြောင်းသတင်းဆောင်မတွေကိုစူးစီးတင်ပြပေးပါမယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုကတော့ရေစုံနောက်ဆုံးရသတင်းတွေကိုမတ်သက်ကြီးထိုက်ပြောပြပါမယ်ရှင်
တောင်ကိုရီးယားသမ္မတယွန်းဆုကျိုကအင်ကာနေမှာဆေးဥချုပ်ရေးကြီးညာလိုက်ပြီးနိုင်ငံကိုစန့်ကျင်နှောက်ယှက်တဲ့အင်အားစုတွေကိုဖယ်ရှားမယ်လို့ပြောဆိုလိုက်ပါတယ်။လွှတ်တော်ကိုထင်းချုပ်ထားတဲ့အတိုက်ခံအင်အားစုတွေနဲ့ရင်ဆိုင်နေရတဲ့သမ္မတကအတိုက်ခံတွေဟာမြောက်ကိုရီးယားပဲရင်းသူတွေလို့လည်းစွပ်စွဲပါတယ်။နိုင်ပိုင်းအချာမှာတော့ဆေးဥချုပ်ရေးကြီးညာချက်ကိုရုတ်သိမ်းရေးလွှတ်တော်ကမခွဲခဲ့ချပြီးလွှတ်တော်ကြီးအကဲဝူဝွန်ရှိကလွှတ်တော်အမတ်တွေဟာပြည်သူတွေနဲ့အတူဒီမိုကရေစီကိုကာကွယ်မယ်လို့ကြီးညာပါတယ်။သမရရဲ့ဆေးဥချုပ်ရေးကြီးညာမှုကိုအတိုက်ခံတွေဘက်ကရောနောက်သမရယွန်းရဲ့ကွန်ဆပစ်တစ်ပါတီခေါင်းဆောင်တို့ကပါချက်ချင်းပဲရှုတ်ချပါတယ်။တောင်ကိုရီးယားရဲ့ဥပဒေအရဆေးဥချုပ်ရေးကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးဖယ်ရှားနိုင်ပါတယ်။အတိုက်ခံဒီမိုကရက်တစ်ပါတီကလွှတ်တော်မှာအများစုနဲ့ထိန်းချုပ်ထားတာလည်းဖြစ်ပါတယ်။ဆေးဥချုပ်ရေးကြီးညာချက်ထွက်ပြီးမကြခင်မှာပဲလွှတ်တော်အကြီးအကဲကလွှတ်တော်အမတ်တွေအလုံးလွှတ်တော်မှာစူးစီးကြဖို့သူ့ရဲ့ YouTube မှာအရေးပေါ်ကြီးညာချက်ထုတ်ပါတယ်။စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဒီငင်းငင်းရှိချဖို့လဲသူကတိုက်တွန်းခဲ့တာပါမဲခွတ်မှုကိုတက်ရောက်တဲ့လွှတ်တော်အမတ်190အလုံးကဆေးဥချုပ်ရေးကိုဖယ်ရှားရေးထောက်ခံမဲ့ပေးကြပါတယ်လွှတ်တော်မှာမဲခွတ်ပြီးတဲ့နောက်မှာတော့လွှတ်တော်မှာနေရာယူထားတဲ့စစ်သားတွေပြန်လဲရုပ်သိမ်းသွားတာကိုရုပ်မြင်သံကြားမှာတွေ့ရပါတယ်တောင်ကိုရီးယားသမ္မတယွန်းဆုကျိုကဆေးဥချုပ်ရေးအမိန့်ကြီးညာချက်ကိုမချခင်ပြန်လဲရုပ်သိမ်းမယ်လို့လည်းပြောဆိုလိုက်ပါတယ်စစ်တပ်တပ်ဖွဲ့ဝင်တွေကိုအစိုးရကပြန်လဲရုပ်သိမ်းနေပြီးအစိုးရအဖွဲ့ဝင်တွေရောက်တာနဲ့အစီအဝေးတိုင်းနောက်ဆေးဥချုပ်ရေးကိုတရားဝင်ရုပ်သိမ်းမယ်လို့သမရယွန်းကပြောပါတယ်အရေးပေါ်ဆေးဥချုပ်ရေးကြီးညာပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုကအခြေအနေကိုအနိကပ်စောင့်ကြည့်နေတယ်လို့လည်းပြောဆိုထားပါတယ်ရှင်အမေရိကန်သမရဂျိုးဘိုက်တန်ဟာသူ့သမရတက်တန်းအတွင်းပထမဆုံးနဲ့နောက်ဆုံးအခြေဖြစ်အာဖရိကခီးစဉ်ဖြစ်အန်ဂိုလာနိုင်ငံကိုအင်ကာနေမှာဆက်ရောက်တာမှာအန်ဂိုလာသမရအင်တော်မှာနှွေးနှွေးထွေထွေကြိုဆိုခဲ့ကြပါတယ်အင်္ဂိုလာသမ္မတအင်တော်မှာသမ္မတဘိုက်ဒန်ကိုကော်ဇွန်နီခင်ချိုးဆိုခဲ့ပြီးစစ်တပ်ဒီဝိုင်းကနိုင်ငံတော်တချင်းတွေကိုတိမှုတ်ခဲ့ကြပါတယ်။တနက်21ချက်ပြစ်ဖောက်ဂုံးပြုသလိုအင်္ဂိုလာသမ္မတနဲ့အတူတပ်ဖွဲ့ဝင်တွေကိုလည်းစစ်ဆေးခဲ့ကြပါတယ်။အင်္ဂိုလာကိုလာရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ရတဲ့အတွက်အထူးဂုဏ်ယူကြောင်းဒီအတိုင်းတာထိမိဖက်ပူပေါင်းဆောင်ရွက်မှုကိုအတူတကွဆောင်ရွက်နိုင်ခဲ့တာတွေအတွက်လဲဂုဏ်ယူတဲ့အကြောင်းသမ္မတဘိုက်ဒန်ကအင်္ဂိုလာသမ္မတကိုပြောပါတယ်။ရှေ့မှာလုံဆရာတွေအများကြီးရှိသလိုလုံနိုင်တာတွေလည်းအများကြီးရှိတယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။အင်္ဂိုလာနိုင်ငံဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုပြည်ယုတ်အဖြစ်သမ္မတဘိုက်ဒန်ကရှုမြင်တဲ့အကြောင်းသမ္မတအင်ဖြူရောအမျိုးသားလူချုပ်ရေးကောင်စီရဲ့အာဖရိကရေးရာအကြီးတန်းညွှန်ကြားရေးမှူးဖရန့်စ်ဘရောင်းက VOA ကိုပြောပါတယ်။အမေရိကန်ပြည်ထောင်စုကအင်မတန်မှအရေးကြီးတဲ့ကိစ္စရပ်တချို့ကိုအင်္ဂိုလာနဲ့အတူပူးပေါင်းဆောင်ရွက်ခဲ့တာလို့လည်းသူက VOA ကိုတီးတန့်ပြောပါတယ်ရှင်။ရုရှားရဲ့၃နှစ်နီးပါးကြာကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းကိုစစ်ရေးအရဆက်လက်ထောက်ပံ့ဖို့အနောက်နိုင်ငံခေါင်းဆောင်တွေကတိုက်တွန်းနေပေမဲ့ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့မှယူကရိန်းပါဝင်လာရေးမှာတော့တုံ့ဆိုင်နေကြပါတယ်။ အနောက်နိုင်ငံတွေရဲ့စီးရီးမဟာမိတ်အဖွဲ့ NATO ကရုရှားနဲ့စစ်ပွဲတွေဆွဲသွင်းခံရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ NATO နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမတိုင်ခင်မှာတော့ NATO အတွင်းရေးမှူးချုပ် Mark Rutte နဲ့ American နိုင်ငံခြားရေးဝန်ကြီး Antony Blinken တို့တွေ့ဆုံပြီး Ukraine ရဲ့ကိုပိုင်ကာကွယ်ရေးကိုအနောက်နိုင်ငံတွေဘက်ကကူညီရေးအတွက်ထိထိရောက်ရောက်ဆွေးနွေးခဲ့တယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။ယူကရိန်းဟာမလွဲမသွေ NATO အဖွဲ့ဝင်ဖြစ်လာရေးလမ်းကြောင်းပေါ်မှာရှိတယ်လို့အဖွဲ့ဝင်32နိုင်ငံကကြေညာထားတာပါယူကရိန်းရှေ့ပိုင်းစစ်မြေပြင်မှာရုရှားတို့ကနေမြေတွေရယူလာနေချိန်မှာယူကရိန်းတပ်တွေကိုလက်နက်တွေထပ်ပေးရေးကလက်ငင်းဦးစားပေးလုပ်ရမှာဖြစ်တဲ့အကြောင်းလဲ NATO အကြီးအကဲ Rutte ကပြောပါတယ်ယူကရိန်းရဲ့ကိုပိုင်ခုခံကာကွယ်ရေးအတွက်လိုအပ်တဲ့ထောက်ပံ့မှုတွေကိုမဟာမိတ်တွေကဆောင်ရွက်ရမှာဖြစ်တဲ့အကြောင်းဒါပေမဲ့စစ်ပွဲကတော့ဆစ်ဆက်ဆွေးနွေးမှုနဲ့မှစင်းနွေးမှုနဲ့သာအဆုံးသတ်မှာဖြစ်တဲ့အပေးအယူအလျှော့အတင်းလောက်ရနိုင်ကြလဲရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာကတနင်္လာနေ့နှောင်းပိုင်းမင်းကွန်းမှာလဲထည့်သွင်းပြောဆိုထားပါတယ်ရှင်
New American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 635တုံညာနဲ့လိုင်းဒိုမီတာ40 kHz 953ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။တရုတ်နိုင်ငံရဲ့ဂျာဝင်ဆစ်ဆက်မှုအောက်မှာနိုင်ငံရေးအရာတွစ်ဆုံဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာလ3ရက်နေ့ကစလို့တစ်ဖက်သက်အပြစ်ခတ်ရက်စဲမယ်လို့ MNDAA ကိုကန်တက်ကကြေညာပါတယ်စစ်ကောင်စီတပ်တွေကိုအစပြုတိုက်ခိုက်မှာမဟုတ်သလိုစစ်ကောင်စီဘက်ကလည်းဝေဟင်းတဲ့မြေပြင်ထုတ်စစ်တွေကိုရက်စဲပေးရမယ်လို့ MNDAA ကတောင်းဆိုထားပါတယ်တွေ့ဆုံဆွေးနွေးမယ်ဆိုရင်အစင်းမြင့်ကိုစလေအဖွဲ့ကိုဆစ်လွတ်ပြီးနှစ်ဖက်ပဋိပက္ခအမြင်ကွဲလွန်းမှုတွေကိုနိုင်ငံရေးနည်းအရာဖြည့်ရှင်းဖို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်။ဒါပေမဲ့မိမိကိုယ်ကိုခုခံကာကွယ်ခွင့်ကိုတော့ကိုက်ဆွဲထားမယ်လို့ MNDAA ကထုတ်ပြန်ပါတယ်။ MNDAA ဦးဆောင်တဲ့မြောက်ပိုင်းညီနောင်သုံးဘွဲ့ဟာတစ်တုံညာနှစ်ခွန်ဆစ်စင်ရေးနဲ့အတူရှမ်းပြည်မြောက်ပိုင်းမြို့အတော်များများကိုထိန်းချုပ်ထားတာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့ကိုလည်း MNDAA တပ်တွေကထိန်းချုပ်ထားပြီးစစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေကိုလေကြောင်းတိုက်ခတ်မှုတွေလုပ်နေပါတယ်။တရုတ်နိုင်ငံကတော့ရှမ်းမြောက်ဒေသတိုက်ပွဲတွေရက်စဲဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုဖိအားပေးတိုက်တွန်းနေသလို MNDAA နဲ့အတူ TNLA တအောင်တပ်ကလည်းနိုင်ငံရေးဆွေးနွေးဖို့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုကိုလက်ခံတယ်လို့ပြောဆိုထားတာပါ။MNDAA ကောင်းဆောင်ဖုန်တာရှုံးကိုတရုတ်အာဏာပိုင်တွေကအခြေချုပ်ထိမ့်သိမ်းထားတယ်လို့သတင်းတွေထွက်ခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဌာနကတော့ MNDAA ကောင်းဆောင်ကိုဖမ်းဆီးထားတာမရှိဘဲတရုတ်နိုင်ငံတွင်စေကူတမှုခံယူနေတာပါလို့တုံ့ပြန်ထားပါတယ်ရှင်။ Amazon လုပ်ငန်းပိုင်ရှင်ဘီလီယနာ Jeff Bezos ရဲ့ဇင်ကန်တင်ဘောခိုးရုမှာတရားမဝင်မြန်မာကျွန်းသစ်တွေအသုံးပြုမှုနဲ့နယ်သာလန်လုပ်ငန်းကြီးတစ်ခုကိုယူရို3သိန်းခွဲဒဏ်ကြေးချမှတ်လိုက်ပါတယ်။ဥရောပသမ္မတရဲ့ကျွတ်သက်ဆိုင်ရာစီးပွားရေးခန့်တွေကိုချွတ်ဖောက်မှုအတွေ့နယ်သာလန်တင်မော့တီဆောင်ရေးလုပ်ငန်း Osinco ရဲ့လုပ်ငန်းသဘောတူညီချက်ရရှိထားတဲ့အကြောင်းနယ်သာလန်ပြည်သူ့ရေးရာဝန်ကြီးဌာနကအတည်ပြုပါတယ်။ခိုရုစင်ခန်တင်မော့ကြီးတိဆောက်တာမှာမြန်မာနိုင်ငံကကျွတ်သက်တွေသုံးခဲ့သလားဆိုတာကိုတဘာဝပဝင်ကျင်စုံစမ်းရေးအဖွဲ့ EIA က2023ခုနှစ်မှာပထမဆုံးမေးခွန်းထုတ်ခဲ့တာဖြစ်ပြီးဘီလီယံနာဂျက်ဘီဇော့ထံကထုတ်ပြန်ချက်ရဖို့ကြိုးစားခဲ့ပေမဲ့ဘာတုံ့ပြန်ဖြေကြားချက်မှမရခဲ့တဲ့အကြောင်း EIA ကကြေညာချက်မှပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပေးမြန်မာပြည်ကကျွန်းသစ်တွေကိုသွေးစွန့်နေတဲ့ကျွန်းသစ်တွေလို့ EIA ကနာမည်တပ်ပြောဆိုနေတာဖြစ်ပါတယ်။ဥရောပနဲ့ဗြိတိန်ဈေးကွက်အတွင်းမှာမြန်မာကျွန်းသစ်ကိုတရားမဝင်ဝယ်ယူအသုံးပြုမှုနဲ့ဆက်နွယ်ပြီးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဒုတိယမြောက်ဒဏ်ကြေးပြစ်ဒဏ်ချမှတ်မှုဖြစ်တယ်လို့လည်း EIA ရဲ့တစ်တော်ရေးလှုပ်ရှားမှုကောင်းဆောင် Faith Dorothy ကပြောပါတယ်ရှင်အမေရိကန်ပြည်တော်စုကို Galian Dressen Germanian dressing နဲ့စစ်တပ်မှာအသုံးပြုနိုင်ခြေရှိတဲ့တခြားသောအရေးပါတဲ့ဓာတ်သတ္တုတွေတင်ပို့မှုကိုတားမြစ်ကြောင်းတရုတ်ကကြေညာပါတယ်။ အမေရိကန်ကကွန်ပျူတာချစ်ပြထုတ်လုပ်တဲ့စစ်ပစ္စည်းကိရိယာတွေ software နဲ့စွမ်းရည်မြင့် memory chip ပို့ကုန်တိုက်မြှင့်မှုမှာတရုတ်ကုမ္ပဏီတွေကိုထတ်တိုးထည့်သွင်းလိုက်ပြီးတဲ့နောက်တရုတ်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ပို့ကုန်တိုက်မြှင့်တဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။နည်းပညာမြင့်တဲ့ထုတ်ကုန်တွေအတွက်ချစ်ပြားတွေကမရှိမဖြစ်လိုအပ်တာဖြစ်ပါတယ်။ကယ်လီယန်ဂျာမနီယန်နဲ့ခနောက်စိန်တို့လိုမဟာပြွာမြောက်အရေးပါတဲ့ပစ္စည်းတွေအမေရိကန်ကိုတင်ပို့နိုင်ရတဲ့အတွက်အရင်ကတော့ပို့ကုန်လုပ်ငန်းရှင်တွေကတရုတ်အစိုးရထံမှခွင့်ပြုချက်ရှောက်ထားရတာဖြစ်ပါတယ်။ဗက်ထရီကနေလက်နက်တွေအထိထုတ်ကုန်တွေမှာအသုံးပြုတဲ့ခနောက်စိန်တင်ပို့ခွင့်ကိုတားမြစ်မဲ့အကြောင်းခဲနဲ့တင်ပို့မှုကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်မဲ့အကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပြောဆိုထားတာပါ။ပို့ကုန်တင်ပို့မှုကိုထိချုပ်မဲ့လုပ်ငန်းများဆင်းတဲ့မှာအမေရိကန်တို့ကနိုင်ငံပေါင်း140ကိုထပ်မံထည့်သွင်းလိုက်တာဖြစ်ပါတယ်ရှင
်ဒီဇင်ဘာလ4ရက်ဗုဒ္ဓမနက်ခင်းထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ့်ကြီးထိုက်ကပြောပြခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေစက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နဲ့နိုင်ငံတကာသတင်းဆောင်မတွေကိုမတင်ပြခင်မှာအရင်ဆုံးတော့ပြည်တွင်းသတင်းတပုတ်နဲ့စပါမယ်။မြေမြုပ်မိုင်းနဲ့ဘုံးဆန်တွေကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတသာတိုးလာနေတယ်လို့ပြည်ပခါနဲ့လူခွင့်ရေးစောင့်ကြည့်လေ့လာသူတွေကသတိပေးပါရယ်။ဒီမနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့ပြည်ပဆိုင်ရာမတန်ဆွမ်းသူများနေ့မှာအခုလိုသတိပေးတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းပြည်စုံကိုတော့ကိုသားညုံပြောပြပါမယ်ရှင
်။စစ်ပွဲပြည်ပခါတွေကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတသာတိုးလာနေတယ်လို့မြေမြုံမိုင်းအသုံးပြုမှုစန့်ကျင်နေတဲ့ရပ်သက်အဖွဲ့အစည်းတွေကပြောပါတယ်။ကင်းနဲ့ကင်းဒီဒေသကိုခြေခံပြီးတော့ကောက်ယူထားတဲ့စင်းတချို့အရဆိုရင်တော့2021မတန်ခင်မှာအဲ့ဒီဒေသတွေမှာမတန်ဆွမ်းဖြစ်မှုက 4.9 ရာခိုင်နှုန်းပဲရှိပါတယ်။အခု2023-2024မှာ 80.4 ရာခိုင်နှုန်းအထိဖြစ်ပွားနှုန်းတက်လာတယ်လို့ဆိုပါတယ်။ထောက်ဝက်လောက်ကမြေမြုံမိုင်းကြောင်ဖြစ်ပြီးတော့ကျန်တဲ့မတန်ဆွမ်းဖြစ်မှုတွေကတရက်ကြီးမှန်တာ၊လက်နက်ကြီးထိမှန်တာ၊လေကြောင်းတိုက်ခိုက်မှုတွေကြောင်ဖြစ်တယ်လို့ဆိုပါတယ်။အလားတူအခြေအနေကိုပြည်ပကဖြစ်နေတဲ့ရှမ်းမြောက်ရခိုင်ချင်းကချင်နဲ့စကိုင်းတိုင်းတွင်းရာယူတိုင်းနဲ့မွန်ပြည်နယ်တွေမှာလည်းတွေ့နေရတယ်လို့အရက်ဖက်အဖွဲ့အစည်းတွေက VOE ကိုပြောပါရယ်မြန်မာနိုင်ငံဟာကြောက်စရာကောင်းလောက်တဲ့မြို့မြိုင်းမိုင်းရဲ့အန္တရာယ်နဲ့ကြုံနေရပြီလို့မတူပီမြို့နယ်ရဲ့တပိတ်နဲ့ဒီ CDM ခေါင်းဆောင်ဆရာခိုင်စာက VOE ကိုပြောပါရယ်အကြောင်းကတော့စစ်ကောင်စီဘက်ကမြို့မြိုင်းမိုင်းကိုအဓိကသုံးဆွဲနေတယ်လို့တော်လိုင်းအင်အားစုတွေဘက်ကလည်းစစ်ကောင်စီကိုတံပြန်ဖို့မြို့မြိုင်းမိုင်းကိုသုံးနေတာကြောင့်လို့ဆရာခိုင်စာကပြောပါရယ်
ဒီနွေဦးဒေါ်လာရေးကာလအစပိုင်းမှာ local pdf ဒီ eod ကိုစစ်ကောင်စီကနေပြီးတော့ထိုးစစ်ဆင်တဲ့ပုံစံအနေထားရတွေ့တဲ့အခါမှာအဲ့ဒီဒီတန္တရကကိုရေးတပ်ဖွဲ့တွေကသူတို့ရဲ့စခန်းပတ်လည်မှာစစ်ကောင်စီထိုးစစ်ဆင်နိုင်တဲ့လမ်းကြောင်းတွေမှာသူတို့ကမြေမြုပ်မိုင်းတွေကိုမြုပ်ထားတာတွေ့ရတယ်အဲ့ဒီမှာပြန်မဖြုတ်နိုင်တဲ့အနေထားတွေမိသွားတဲ့အနေထားတွေရဲ့ဥမာဒီမြေမြုပ်မိုင်းကိုထောင်ထားတဲ့တပ်ဖွဲ့ဝင်ကဒီဆုံးသွားလို့ရှိရင်မြုပ်တဲ့နေရာတွေမတိတဲ့အခါကျတော့ပြန်ဖြုတ်မသွားတဲ့အပိုင်းတွေရှိတယ်အဲ့ဒီမှာတော်တော်လေးဘီတူလူထုကိုထိခိုက်တာတွေ့ရတယ
်တချို့နေရာတွေမှာဒီသန္ဓရကာကွယ်တပ်ဖွဲ့ချင်းချင်းမတင်မြတ်တဲ့အခါမျိုးမှာလည်းမြေမြုပ်မိုင်းတွေကိုပြန်လည်အသုံးပြုနေကြတယ်လို့သူကဆိုပါတယ်တချို့နေရာတွေမှာစစ်ကောင်စီရဲ့မိုင်းတွေကျန်ရှိနေတယ်လို့လက်လုံမိုင်းတွေလည်းအများပြားရှိနေပါတယ်။ဒါတွေကိုတေချာလေးထားပြီးတော့တုံးတက်ဖို့လိုတဲ့ကြောင်းဆရာခိုင်စာကပြောပါတယ်
။ဆိုတော့ဒီဒေသန္တရကာကွယ်ရေးတပ်ဖွဲ့တွေရဲ့မြေမြုပ်မိုင်းအပေါ်မှာအသုံးပြုမှုပုံစံဒီမူဝါဒဒီကိုသူတို့ကပြန်လည်တုံးတက်ပြီးတော့စနစ်တကျနဲ့အသုံးပြုဖို့တော်တော်လေးအရေးကြီးလာတယ်လို့ကျွန်တော်အနေနဲ့မြင်တယ်ဆိုတော့ဒီမြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့ပြည်သူလူထုအထိခိုက်မရှိအောင်သူတို့ကာကွယ်ရေးတပ်ဖွဲ့တွေကိုတိုင်ကစနစ်တကျနဲ့အသုံးပြုတပ်ဖို့တင်ဒန်းတွေပေးဖို့လိုတယ်လို့တပ်တွင်းမှာလည်းဒေါ်လေးကိုစီးနဲ့ကန်းနဲ့ထိမ့်သိမ့်ဖို့အရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်အပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့ရဲ့အခုနှစ်ဆောင်မှုကတော့အားလုံးပါဝင်တဲ့ရေရှည်တည်တတ်တဲ့အနာဂတ်ဖြစ်ဖို့မတန်ဆွမ်းသူတွေရဲ့ဥဆောင်မှုကိုမြင့်တင်ပေးကြစုဖြစ်ပါတယ်မြေမြုပ်မိုင်းနဲ့ဘုံတွေကြောင့်မြန်မာနိုင်ငံအနှံ့မှာလူသေဆုံးမှုနဲ့ရသထိခိုက်မှုတွေတိုးလာနေပါတယ်။2023ခုနှစ်မှာမြေမြုပ်မိုင်းတွေကြောင့်မြန်မာနိုင်ငံမှာလူပေါင်း1052ဦးထိခိုက်သေဆုံးခဲ့ရပါတယ်။အဲ့ဒီထက်မှ20ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ UNICEF ကနိုဝင်ဘာလထဲမှာထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့အာဖဂန်နစ္စတန်နဲ့ဆီးရီးယားလိုနိုင်ငံတွေကိုကြော်တက်ပြီးတော့မြေမြုပ်မိုင်းကြောင့်ထိခိုက်သေဆုံးရသူအများဆုံးစီးရင်တွေကိုဝင်လာပါတယ်။ ဒီသောက်တွင်မှာတော့မြန်မာ Laos Vietnam နဲ့ Singapore နိုင်ငံတွေဟာမိုင်းတုံးပြမှုတားမြစ်ထားတဲ့နိုင်ငံတကာစာချုပ်တွေကိုဒီကနေ့ထိလက်မှတ်ရေးထိုးတာမရှိသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ဘုံကြောင့်မတန်ဆွမ်းဥယျာဉ်တိုးလာတဲ့အပေါ်လူခွေလှုပ်ရှားသူတွေကသတိပေးနေတဲ့အကြောင်းကိုသားညုံပြောပြသွားတာပါစိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်မတွေဆက်ပြီးတော့တင်ပြပေးမယ့်အထက်ကအရင်ဆုံးတော့ဒီအမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုပြောပြပါမယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူမဲဆွဲတဲ့အချိန်မှာဂရိပေးခဲ့တဲ့အတိုင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုအဆုံးသတ်ဖို့ကြိုးပမ်းမလားဆိုတာကိုဒီရုရှားပြည်ပရောက်တိုက်ခန့်တွေကစောင့်ကြည့်နေကြပါတယ်။တစ်ချိန်တည်းမှာလည်းဒီအမေရိကန်ကအတိုက်ခံတွေကိုပေးနေတဲ့အထောက်ပံ့တွေဆုံရှုံသွားရင်ဘာဆက်လုပ်ကြမလဲဆိုတော့ဘုံမဟာဗျူဟာတရက်ချမှတ်နိုင်ဖို့ကိုလည်းစူးစမ်းနေကြပါတယ်။ဒီအကြောင်းရီကာဒိုမာကီနာပေးပို့တဲ့သတင်းကိုကိုညဉ့်ညံ့ပြောပြပါမယ်ရှင်။
ယူကရိန်းစစ်ပွဲ၃နှစ်ကြာပြီးတဲ့နောက်မှာရုရှားသမ္မတပူတင်အနေနဲ့လမ်းဆောင်လမ်းကွာကိုရောက်နေပြီလို့ရုရှားတိုက်ခိုက်တွေကပြောပါရယ်ရုရှားတိုက်ခိုက်လှုပ်ရှားမှုရဲ့ထင်ရှားတဲ့ခေါင်းဆောင်တွေပြည်ပကိုရောက်နေပြီးပြည်တွင်းမှာကြံခဲ့တဲ့သူတွေကလည်းထောင်ကျရင်ကျမကျရင်အတန်တိတ်နေရတဲ့အချိန်မှာတိုက်ခိုက်တွေဘက်မှလည်းခေါင်းဆောင်သူကင်းမဲ့နေပါရယ်ပူတင်ရဲ့အဓိကအတိုက်ခိုက်တစ်ဦးဖြစ်တဲ့အီလာယာယာရှင်ဟာပြီးခဲ့တဲ့ဩဂုတ်လမှာထောင်ကအကျဉ်းသားလဲလှယ်တဲ့အစီအစဉ်ကလွတ်မြောက်လာပြီးဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတာပါ
Russia's capacity to bully leader
Russia အတိုက်ခံဘက်မှာခေါင်းဆောင်တယောက်ရှိခဲ့ပါတယ် Boris Nemtsov လို့ခေါ်ပါတယ်သူအသက်ခံခဲ့ရပါတယ်နောက်ခေါင်းဆောင်တယောက်ဖြစ်တဲ့ Alexei Navalny လည်းအဖမ်းခံခဲ့ရပြီးတော့ထောင်ထဲမှာအစိတ်ခတ်တက်ခံရပါတယ်ဒီကနေ့မှာတော့သူတို့နောက်လိုက်မဲ့သူမရှိသေးပါဘူးကျွန်တော်မြင်မှာတော့ဗုံတံမိုးတွေပေါ်စုစည်းတာကပိုအရေးကြီးတယ်လို့ထင်ပါတယ
်လွတ်လပ်ခြင်းနဲ့တရားမျှတခြင်းကိုနိုဝင်ဘာလမှာကျင်းပခဲ့တဲ့ဘာလင်ကရုရှားအတိုက်ခံဆန္ဒပြပွဲမှာအဓိကတောင်းဆိုခဲ့ကြတာဖြစ်ပြီးရုရှားတပ်တွေယူကရိန်းမြေကရုတ်သိမ်းဖို့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့နဲ့ပူတင်ကိုတရားစွဲအရေးယူဖို့လို့ကိုလည်းတောင်းဆိုခဲ့ပါတယ်။အမေရိကန်မှာလာမယ့်လအတွင်းကျင်းပမယ့်အာဏာလွှဲပြောင်းရေးကိုလည်းရုရှားပြည်ပရောက်အတိုက်ခံတွေအနေနဲ့စိုးရိမ်စိမ်းနဲ့စောင့်ကြည့်နေပါတယ်။နောက်တက်လာမယ့်အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာယူကရိန်းမှာငြိမ်းချမ်းရေးအမြန်ရဖို့အခုလက်ရှိယူကရိန်းကိုပေးနေတဲ့စီရေးနဲ့နိုင်ငံရေးအထောက်ပံ့တွေအလုံးစုံပြောင်းလဲသွားမလားဆိုတာစောင့်ကြည့်နေတာပါထရမ့်ကသမ္မတတာဝန်မယူခင်စစ်ပွဲပြီးအောင်လုပ်မယ်လို့ကတိပေးထားပေမဲ့ဘယ်လိုလုပ်မလဲဆိုတာတော့မပြောပါဘူးစက်တင်ဘာလအတွင်းမှာကျင်းပခဲ့တဲ့စကားဆစ်ထိုးပွဲမှာလည်းယူကရိန်းကိုနိုင်စေချင်တယ်လို့ထရမ့်ကပြောဖို့ညင်းခဲ့ပါတယ်
ခုလက်ရှိအချိန်ကြီးတော့အမေရိကန်လွှတ်တော်မှာဒီမိုကရက်ရောရီပပ်ဘလစ်ကန်ရောယူကရိန်းကိုပံ့ပိုးရမယ်ဆိုတာသဘောတူပြီးပူတင်ကိုရန်လိုသူဖြစ်သတ်မှတ်ထားပါတယ်။နောက်သမ္မတတက်လာရင်လည်းလွှတ်တော်အနေနဲ့ယူကရိန်းအတွက်ပတ်စံဆက်ချပေးမယ်လို့ထင်ပါတယ
်။ဒါပေမဲ့လည်းနောက်တက်လာမဲ့သမ္မတကဘာလုပ်မလဲဆိုတာကိုပဲအာရုံထားတာကအယူမှားနေပြီးပူတင်ကငြိမ်းချမ်းရေးလိုချင်တယ်လို့တွေးတာကယူအလွန်တယ်လို့တချို့လေးလာသူတွေကသုံးသပ်ပါတယ်။
စီဝတ်တချ်ကဇရီနီစ်ချက်ရစီစက
ာဘယ်ပေါ်နေမှာရောရုရှားစစ်တပ်ကရှေ့ကိုတိုးနေပါတယ်။စီးပွားရေးကလည်းတောင့်ခံထားပါတယ်။ဒါကြောင့်ရုရှားအမြင်မှာနှိမ့်နိုင်စရာမလိုဘူးလို့ထင်နိုင်ပါတယ်။ထရန့်ကလည်းတကယ်ကြိုးစားမှာပါ။ဒါပေမဲ့လည်းအနည်းနဲ့အမြန်မှာတော့အမေရိကန်အနေနဲ့ယူကရိန်းကိုပြန်ကူရမှာပါ။စစ်ပွဲကတော့ဆက်ဖြစ်မှာပါ
။ဝါရှင်တန်မှာအာဏာမလွှဲခင်ယူကရိန်းစစ်ပွဲကလည်းအရှိန်မြင့်လာနေပါတယ်။ဇန်နဝါရီလ20ရက်မှာမှထရန့်ကသမ္မတတာဝန်ယူမှာပါ။ဒီချိန်ထဲမှာပဲရုရှားပြည်ပရောက်စစ်ဆန့်ကျင်ရေးလှုပ်ရှားသူတွေအနေနဲ့အခြေအနေပြောင်းသွားတာကိုလည်းရင်ဆိုင်မှုပြင်ဆင်နေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာထရမ့်အစိုးရတက်လာရင်ယူကရိန်းစစ်ပွဲကိုဘယ်လိုကင်တွယ်မလဲရုရှားတိုက်ခိုက်တွေကြားစောင့်ကြည့်နေကြတဲ့အကြောင်းကိုညဉ့်ညံတင်ပြခဲ့တာပါနောက်ထပ်အမေရိကန်သတင်းတစ်ပုဒ်ဆက်ပါအောင်မယ်ရှင်ဒီတစ်ခါကတော့ဒီသမရစီသတင်းစကားပါနိုင်အောင်ပို့စကတ်ပို့ပေးတဲ့အမှုပညာဖန်တီးရှင်တယောက်အကြောင်းကိုပြောပြပါမယ်New York Times သတင်းစာ editor ဟောင်းလည်းဖြစ်စာရေးဆရာနဲ့အနုပညာရှင်တယောက်လည်းဖြစ်တဲ့ Sharon Oren ဟာနောက်ထပ်လာမယ့်သမ္မတအသစ်စီပြည်သူတွေပြောပြခြင်းတဲ့အကြောင်းအရာတွေကိုစာနဲ့ရိုက်ပေးပြီး postcard တွေဖန်တီးပေးနေပါတယ်။2004ခုနှစ်ကတည်းကစပြီးတော့အခုလိုဒီအစီအစဉ်ကို I wish to see ပြောပြခြင်းတာကတော့လို့နာမည်ပေးထားပါတယ်။ Eleanor Wolf သတင်းပေးပို့ထားတာကိုမမျှသိအောင်ပြောပြပါမယ်ရှင်။
1950ပြည်လူနှစ်တွေကအတွင်မှုမျိုးသမီးတွေရဲ့ပုံစံဒီဇိုင်းပြင်ဆင်ထားတဲ့ Sharon Oren ကလက်နေစဲတစ်လုံးနဲ့မျိုးနှံသွားပြီးတော့လူတွေစိတ်ထဲရှိတဲ့အမှန်တရားတွေကဘာကိုပြောပြဖို့ကူညီပေးနေပါတယ
် My name is Sharon Oren
ကျွန်မနာမည်က Sharon Oren ပါကျွန်မအနုပညာဖန်တီးသူပါမျိုးတွေကိုသွားပြီးတော့နိုင်ငံကိုအုပ်ချုပ်ဖို့တက်လာတော့မယ့်သမ္မတကိုပြောပြချင်တာတွေရှိရင်လက်နေစဲနဲ့ရိုက်ပြီးတော့ postcard ပို့ပေးပါတယ်
သူက New York Times သတင်းစာ editor ဖြစ်နှစ်ပေါင်းများစွာလှုပ်ကိုင်ခဲ့ပါတယ်။2004ခုနှစ်ကစပြီးသူဒီ project ကိုစခဲ့တာပါ။သူက American ပြည်သူတွေရဲ့အသံတွေမျှော်လင့်ချက်တွေကိုပြောပြချင်တာကတော့လို့အထိပ်ပေးရတဲ့ I wish to see အစီအစဉ်ကနေတဆင့်တင်ပြပေးနေတာဖြစ်ပါတယ်ပြည်သူရဲ့သတင်းစကားတွေစာရီနဲ့သူအပြပွဲတွေလုပ်တယ်လို့စာအုပ်တွေလည်းရေးသားထုတ်ဝေပါတယ်
So I'm playing the role of the secretary. My grandmother was a secretary.
ချမအဖွားမေရီလန်းတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနမှာအတွင်းရေးမှူးယာတုနဲ့အလုပ်လုပ်ခဲ့ပါတယ်။ချမကသူ့ပုံကိုအတူယူထားတာပါ။အဖွားကလက်ဝတ်လက်စားအပြည့်ဝသဘင်တူးတက်ပြီးတော့အမြဲစနစ်တကျဝတ်စားဆင်ရင်တတ်တာပါ။သူ့ဝတ်စားအသုံးဆောင်တွေကိုဝတ်ဆင်ပြီးတော့ဒီလိုလုပ်ရတာချမပြောပါတယ
်
။သူကသမရသည့်အဆက်ဆက်ဒီစီစဉ်ကိုစခဲ့တာနှစ်ပေါင်း20ရှိပါပြီ။
How would you like to start? Sometimes people start to the next president.
ဘလို့စရေးကျင်တာလဲတချို့ကနိုင်ငံကိုအုပ်ချုပ်တော့မဲ့သမရာကြီးရှင်သမရာကြီးခမားလို့စကြတယ်တချို့ကြတော့လဲမတူတာနဲ့စကြတယ်ကိုယ်အကြိုက်နဲ့ကိုယ်ပါပဲ
Yes, the next week, yes, the next president.
တက်လာတော့မဲ့သမရာကြီးခမားဒါမှမဟုတ် Mr. Trump, သမရာ Trump လို့ရေးပြပ
ါ Sometimes they need to think for a moment.I love that.
တချို့ကြလဲခဏလောက်စဉ်းစားသေးတယ်သူတို့အဲ့လိုစဉ်းစားနေတဲ့အချိန်ကိုသဘောကျတယ်ဘလို့ပြောရမလဲလှပတဲ့အခိုက်အတန့်လေးပေါ့
I feel like it really kind of brings people
ဒါကလူတွေကိုနိုင်ငံရေးနဲ့ပတ်သက်တာတွေကိုဆွေးနွေးပြောဆိုဖို့တွေးခေါ်ဖို့ပို့ပြီးတော့နှီးဆက်လာစီတယ်လို့ခံစားရပါတယ်ဆိုရှယ်မီဒီယာထက်ပို့ပြီးတော့အကျိုးရှိတာပေါ့
American ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုသူကတခြားအရာတွေထက်တမိုးထားတယ်လို့ပြောပါတယ်တချို့ကလေးတွေရေးတဲ့စာရီမှာဆိုရင် Mr. Obama ခင်ဗျာအင်ပီရိုဆိုတာဘယ်လိုမျိုးလဲသမရာကြီးစီမှာခွေးမွေးထားလားဒီလိုရေးကြပါတယ်တချို့ကလည်း American ဆိုတာဘယ်လိုနိုင်ငံမျိုးဆိုတာတက်လာမဲ့သမရာအစ်စ်ကိုသတိပေးလို့ကြပါတယ်
Dear President please don't forget what made this country
ဒီနိုင်ငံကြီးကိုကြီးမြတ်အောင်ဘယ်လိုဆောင်ရွက်ခဲ့ကြသလဲဆိုတာမမေ့ပါနဲ့ခင်ဗျာအထူးဆောင်ရှောက်မှုလိုအပ်သူတွေကိုထောက်ပံ့ကူညီပေးပါ
သမရာကြီးစီစာရေးလူသူတွေတဲ့လူသားဆန်တဲ့သူတွေလည်းတွေ့ရတတ်ပြန်ပါတယ
် Hello Mr. President As a teacher
သမရာကြီးကမြားကျွန်တော်ကဆရာတယောက်ပါတခါတလေကိုယ်တိုင်အမားလုံးမိတဲ့အခါတွေမှာတပည့်တွေစီဝန်ခံမှုဝင်မလေးခဲ့ပါဘူးဒီလိုယူသားမှုကြောင့်သူတို့ကကျွန်တော်ကိုပို့ပြီးယူသေးလာကြပါတယ်ဒီသတင်းစကားကသမရာကြီးအတွက်အသုံးဝင်မယ်လို့ထင်ပါတယ
် Orin ကသမရာတဲ့အဆက်ဆက်စီကို American ပြည်သူတွေပေးပို့ဖို့အတူရိုက်ပေးခဲ့တဲ့စာရီသတင်းစကားတွေကိုပေးပို့သူရဲ့ပုံနဲ့တကွတပ်ပုံရိုက်ပြီးတော့တင်စီထားပါတယ်။ဒီမှတ်တမ်းမိတူတစုံကိုတော့ North Carolina တက္ကသိုလ်မော်ဂွန်းတိုင်မှာတင်စီထားပါတယ်ရှင
်။ VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်တံနဲ့ Radio ထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line 2 Radio နဲ့ဖမ်းယူနိုင်ပါတယ်။မနက်6နာရီမှာစတင်တဲ့ Radio အစီအစဉ်မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line 2 Meter 25 kHz 11865အင်ဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကလည်းဖမ်းယူနိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမေးဆွေရုပ်တံလိုင်း VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဒီဇင်ဘာလ4ရက်ပုံထုံးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ချပါရီအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9နာရီဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုတခါဒီစင်ကာပူကျွန်းအနီးကစိတ်ငြိမ်ကျွန်းငယ်လေးတချို့ရဲ့အနာဂတ်အတွက်ဒေသခံတွေဘာကြောင့်စိုးရိမ်နေကြသလဲဆိုတာကိုကြည့်အောင်ပါ။လူနေထူထပ်တဲ့စင်ကာပူကျွန်းနဲ့မလန်းမကန်းမှရှိတဲ့စိတ်ငြိမ်တဲ့ပူလာဦးပင်ကျွန်းလေးဆိုတာရှိပါတယ်။တစ်ချိန်လုံးကကြောက်တူးလုပ်ငန်းကြောင့်လူရေ4000ကျော်လောက်ရှိခဲ့ပေမဲ့လို့အခုတော့ဒီကျွန်းမှာလူအယောက်30လောက်ပဲရှိတော့တာပါ။လူသူကင်းမဲ့လာနေတာနဲ့အမျှဒီကျွန်းရဲ့အနာဂတ်အတွက်ဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကိုတော့ရိုက်တာသတင်းကိုအခြေခံပြီးမဲ့ဤတန်စင်ပြောပြပါမယ်ရှင
်စင်ကာပူကျွန်းနဲ့ဆယ်မိနစ်လောက်လှေးစီးရင်ရောက်တဲ့ပါလူဥပင်ကျွန်းဟာတင်းငယ်ပြီးတော့နေထိုင်တဲ့လူရေလည်းနေပါလေကြီးလက်ဆန်တဲ့ဒီကျွန်းလေးရဲ့အနာဂတ်ကမရေရာဘူးလို့ဒေသခံတွေကပြောပါလေမိုးမျောတိုက်တွေခေဆန်းဈေးဝယ်စင်တာတွေပေါ်များတဲ့စင်ကာပူကျွန်းနာကပါလူဥပင်ကျွန်းမှာတဘာဝမျိုးစိတ်ဆုံလင်တာပါလေးစတူရဲ့မိုင်လောက်ပဲကျဲတဲ့ဒီကျွန်းမှာနေထိုင်သူဒေသခံအယောက်30တဲကတယောက်ဖြစ်တဲ့ချူယုတ်ချွန်းကတော့စိတ်ငြိမ်တဲ့ဒီကျွန်းလေးပေါ်မှာသူ့ရဲ့ဘဝကိုကြိုက်နေတဲ့ဆိုပေမဲ့လေဒီကျွန်းပေါ်ကလူအတိုင်းဝိုင်းရဲ့အနာဂတ်ကတော့မေးရဘူးလို့ရှုမြင်ပါလေ
ဘောချေတဲ့တက်ကတော့ဖူးရဲ့လိုက်ရဲ့စာဝန်စူဟာကြ
ဒီကျွန်းပေါ်မှာနေတဲ့သူတွေပိုပိုနည်းလာတယ်လို့ထင်ပါတယ်ပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်ဒီမှာနေတဲ့လူကြီးပိုင်းတွေတယောက်ပြီးတယောက်ဆုံးပါသွားပြီးတဲ့နောက်လူငယ်တွေအတွက်လည်းဒီပတ်ဝန်းကျင်ကတိတ်အဆင်မပြေကြတော့ပါဘူးဒီနေရာကိုထိမ့်သိမ့်ဖို့ဆိုတာကအစိုးရကဆုံးဖြတ်ရမှာပါလ
ူတွေကအသက်ကြီးပြီးတေဆုံးသွားပြီးလူငယ်တွေကဒီကနေထွက်သွားရမှာပါစိတ်မကောင်းဖြစ်စရာမလိုပါဘူးဒီကျွန်းမှာသူတို့အတွက်တိုးတက်ဖို့မရှိပါဘူးတနေ့တနေ့အချိန်ပဲကုန်သွားမှာပါဒီကနေထွက်သွားရင်တော့အခွင့်အလမ်းတစ်တည်းရနိုင်ပါတယ်
တချိန်လုံးကတော့ဒီကျွန်းပေါ်မှာလူအယောက်4000လောက်နေထိုင်ခဲ့ပြီးတော့အများစုက Granite နှမ်းပတ်ကျောက်တူကြတာပါ။ဒါပေမဲ့1980ပြည့်နှစ်မှာအကြီးဆုံးကျောက်တွင်ကြီးပိတ်လည်ပြီးတဲ့နောက်အများစုကမြို့ပေါ်တက်ပြီးတော့စီးပွားရှာကြပါလေ။ဒီမှာဆက်နေတဲ့ဒေသခံတွေကတော့စိတ်ငြိမ်တဲ့ဘဝကိုနှိမ့်ချချပေးမယ်လေ။သူတို့ရဲ့ကလေးတွေကတော့မြို့မှာကျောင်းသွားတက်ကြပြီးမြို့မှာပဲပြောင်းရွှေ့နေထိုင်ကြပါတော့တယ်
။ Too boring ah, quiet. You know, before got 4000 about.
ဒီကျောင်းကစိတ်ငြိမ်ပြီးတော့အရန်ပြစ်မှုကောင်းပါတယ်။ကျွန်မငငယ်တုန်းကဒီမှာလူအယောက်4600ကျော်လောက်နေတာပါ။အခုတော့လူအယောက်30လောက်တောင်မရှိတော့ဘူးဆိုတော့တော်တော်လေးကိုတိတ်တိတ်ဆိတ်ဆိတ်ဖြစ်နေ။စင်ကူမျိုးသားဥယျာဉ်ဘုတ်အဖွဲ့အနေနဲ့ပြည်မာကြီးကလူတွေဒီကိုလာလေပြီးတော့နေထိုင်ဖို့ခွင့်ပြုမယ်လို့မျှော်လင့်ပါတယ်။စိတ်ကျန်းမာရေးပိုင်းဝန်ကြီးတွေကစိုးရိမ်နေတဲ့အတွက်ကြောင့်လို့ဒီမှာဒေါက်တာပေါလာဥပင်ရှိပါတယ်။စိတ်ဖိစီးမှုများနေတဲ့သူတွေအန်တီအန်ကန်နဲ့လူငယ်တွေနှစ်နာရီသုံးနာရီလောက်လာကြပါတယ်။သူတို့ပြန်ထွက်လာရင်လမ်းစမ်းတက်ကြွတာတွေ့ရပါတယ်။အားပြန်သွင်းလိုက်သလိုပါ။ပါလာဥပင်ဘက်ထရီအားပြန်သွင်းလိုက်သလိုပါပဲ
။လူစီကားတဲ့စင်ကာပူကျွန်းကနေခရီးတို့လှေစီးလက်ယုံနဲ့ပါလာဥပင်ကျွန်းမှာစိမ့်ဆူတဲ့ရှုခင်းနဲ့တောင်တက်နိုင်မဲ့အပြင်ကားမကျက်တဲ့လမ်းမတွေပေါ်မှာလည်းဆေးပင်စီးလိုက်မှာပါ။ရေကမ်းမနေပေးမှလည်းပင်လယ်စာစားနိုင်ပါတယ်
။ I feel thatThere's not much to develop in terms of commercial sense. I think
Pala Ubin Choma Siwa Phit Phwin Myo Yi Longan Dwe Taim Shi Bu Lo Tin Ma De. Singwo Ye Ngwe Ne A Ni Ne Thain Tha Tin Ma De. Di Ma Ga Pi Ma Ji Ne Yan Kwa Cha Ba De. Po Bi Nwe Thwe Ba De. Chano Clay Ri Mwe Yin Le Di Ma Be Shi Ni Chin Ma De. Chano Lo A Long Zewa Center Ri Ne Sa Taw Sai Ri Cha Lo Ya Wae Nai Ne Myo Pya Ma Ji Pyin La Cha De Myo Pya Nu Nge Ri Ba. Di Ma Ga Pi Ma Yi Ne Taw Taw Kwa Cha Ba De.လုံးလုံးစေတော့ဒီမှာပြောင်းလာနေဖို့မဖြစ်နိုင်သေးပါဘူ
းဒီကျွန်းထိရောက်အောင်လို့မြေအောက်ရထားလိုက်ဖွင့်ဖို့1991ခုနှစ်တုန်းကစီစဉ်ခဲ့ပြီးမဖွင့်ပြခဲ့ပေမဲ့လေအခုတော့ဒီကျွန်းကိုထိန်းသိမ်းဖို့အစိုးရကဆွေးနွေးလာနေပါလေဒီကျွန်းမှာအသက်အငယ်ဆုံးဒေသခံကအသက်50ဝန်းကျင်ရှိနေပြီးတော့မြို့ပြကသူတွေကလည်းဒီမှာအပြီးအခြေချနေထိုင်ဖို့လေခွင့်ပြုမထားပါဘူးပြောင်းလဲမှုတွေလုပ်ဖို့အစိုးရက2000ခုနှစ်တုန်းကပြောဆိုထားပေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ဖို့တော့ကြံပါသေးတယ
်很少人啊因为交通太不方便了如果你有儿子哦
ကျွန်းမှာလက်မဆက်တွေခက်ခဲတဲ့အတွက်လူနည်းနည်းပဲနေပါတော့တယ်ပြီးမှကြီးမှကြောင်းတက်ဖို့ကလေးအတွက်လှေမရှိနိုင်ပါဘူးလှေတစ်စီးလုံးတီးတန့်ငှားမှဖြစ်ပြီးစင်ကာပူဒေါ်လာ48ဒေါ်လာကုန်ကြမှာပါကျွန်တော်ကလေးအတွက်ပြောင်းတာမဟုတ်ပါဘူးအစကတည်းကပြောင်းချင်တာပါလူတော်တော်များများလည်းဖူလော့ဥပင်ကျွန်းကနေပြောင်းသွားကြပါတယ်ကြောက်တွင်းပိတ်သွားပြီးတဲ့နောက်လှုပ်ရှားအလုပ်မရှိတော့ပါဘူးဒီမှာနောက်ဆုံးကြောက်တွင်းရှိခဲ့တာပါအစိုးရကသူလှုပ်ချင်တာကိုဆုံးဖြတ်ပြီးပြီမို့ပြောနေလေအလကားပါပဲကျွန်းကတော့ဒီတိုင်းဆက်ရှိနေဦးမှာဆိုပေမဲ့ဘာတွေပြောင်းသွားမလဲမသိပါဘူးဒီမှာကစီဝိုင်းလုတ်ပိုင်ခွင့် license ကို3နှစ်တခါအသက်သွင်းရပါတယ်မဟုတ်ရင်တော့ကျွန်တော်တို့အတွက်ရွေးစရာမရှိပဲကျွန်းကိုပြန်ရမှာပ
ါဒီကျွန်းရဲ့အနာဂတ်ကိုအစိုးရကပဲဆုံးဖြတ်ရမှာဖြစ်တယ်လို့သူကယုံကြည်ထားတာဖြစ်ပါလိမ့်ရှင
်ဒါတော့စင်ကာပူကျွန်းအနီးကစိတ်ငြိမ်ပူလောဥပင်ကျွန်းလေးရဲ့အကြောင်းကိုဒေသခံတွေကြားမှာလဲအနာဂတ်အတွက်စိုးရိမ်နေကြတာတွေနဲ့ပတ်သက်ပြီးတော့မအိတန်စင်ကပြောပြခဲ့တာပါ View American တန်ရဲ့ဗုဒ္ဓဦးနေမနက်ခင်ပထမနိုင်ဝက်အစီအစဉ်တွေကိုနားဆင်ခဲ့ကြတာပါရှင်ဒုတိယနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩစာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွှားခီးသွွားအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။ VUE ကထုတ်လွှင့်တဲ့နောက်ဆုံးရသတင်းတွေ၊သတင်းနဲ့သတင်းဆောင်ပါတွေကိုတော့ VUE မြန်မာဝိုင်း website လိပ်စာ burmese.vuenews.com အပြင် VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်ကြည့်ရှုနိုင်တယ်လို့နောက်ပိုင်းမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ရှင်
။VUE American တန်ရဲ့ရုပ်တံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူရုဖမ်းယူမှုနဲ့ကျွန်တော်တို့ VUE မြန်မာပိုင်း internet စာမျက်နှာနောက်ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သတင်းတွေအနေနဲ့တော့ VUE radio ညပိုင်းအစီအစဉ်ကို radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOE ညာချန်ရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ည
လိုင်းဒိုမီတာ32 kHz 9335လို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုတဲ့ရိုက်နားဆင်ဖို့မမိလိုက်သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ15 32နဲ့လိုင်းလက်မီတာ190ကနေပြီးတော့တနအီစာအစီအစဉ်အစအဆုံးကိုပြန်ဖမ်းယူနားဆင်နိုင်ပါတယ်။VOA American ရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးပဲကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပါရှင်။ VOA American တရ2024ခုနှစ်ဒီဇင်ဘာလ4ရက်ပို့ထူးမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါ။အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေမတိုင်ခင်မှာတော့အခုရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာကြီးမှာစားနပ်ရိက္ခာအခက်အခဲကြုံတွေ့နေရတာတွေရှိသလိုတစ်ဖက်မှာလည်းစိုက်ပျိုးရေးအတွက်နည်းပညာတွေကိုအသုံးချလာတာတဲခန္ဓာရာတွေထဲမှာတောင်စိုက်ပျိုးမွေးမြူရေးလွတ်လာတာတွေလည်းရှိလာပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကလူများစုတောင်သူလယ်သမားတွေကတော့နည်းပညာနဲ့လည်းအလံဝေးမီးအိုးဖလာကျွဲနွားတွေကလည်းရှားကုန်တဲ့အတွက်စိုက်ပျိုးရေးဟာအနိုင်ဆုံးအဆင့်ကိုရောက်ရှိနေပါတယ်။ဒီလိုနိုင်ငံတကာနဲ့မြန်မာအခြေအနေတွေကို AP သတင်းကိုအခြေခံပြီးတော့ပုကမောင်စိုးမင်းကနှိုင်းရှင်းတင်ဆက်ထားပါတယ်ရှင်။
ပြည်ထောင်နိုင်ငံအနောက်မြောက်ပိုင်းဝီဂါမွတ်စလင်တွေနေထိုင်ကြတဲ့ရှင်ဂျန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တွေကတက်ကလမကန်တဲကန္နာယအတွင်ဘက်အနာသက်အစွန်ပိုင်းမှာအခုအခါနှစ်ရှည်စားပင်တချို့နဲ့စိမ့်စိမ့်ဆိုဆိုရှိနေပါတယ်အရင်ကတဲကန္နာယအဖြစ်ကနေပန်းသီးအပါဝင်နှစ်ရှည်စားပင်တွေကိုအောင်းအောင်းမြင်းမြင်းစိုက်ပျိုးနိုင်တဲ့အတွက်ဒေသခံတွေကစီးပွားရေးအရအဆင်ပြေနေကြပါတယ်အက္ဆူမြို့အနီးကတဲကန္နာယမြေကိုစိမ့်ဆိုတဲ့စိုက်ပျိုးမြေအဖြစ်ပြောင်းလဲပြီးတဲ့နောက်ပိုင်းထွက်ရှိလာတဲ့အသီးနှံတွေဟာလည်းဈေးကွက်မှာတန်းဝင်တဲ့အတွက်ဈေးကောင်းလဲရရှိကြပါတယ်အရင်ကတည်းကတရုတ်နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာပန်းသီးအများဆုံးထုတ်လုပ်တဲ့နိုင်ငံအဖြစ်ရပ်တည်လာခဲ့ရာကနေအခုလိုတဲကန္နာယအဆက်ကမြေကိုပန်းသီးစိုက်မြေအဖြစ်ပြောင်းလဲနိုင်တဲ့အတွက်ပိုပြီးတော့တောင်မှထုတ်လုပ်မှုအားကောင်းလာပါတယ်ဒါအပြင်အဲ့ဒီရှင်ကျန်းပြည်နယ်ကတက်ကလမကန်တဲကန္နာယတဲမှာပဲတရုတ်နိုင်ငံအရှေ့မြောက်ပိုင်းဦးဆောင်ပြည်နယ်ကကနန်းကောင်တွေကိုမွေးမြူခဲ့ပါတယ်စိမ့်လန်းဆိုပြီးရာသီဥတုမျှတတဲ့ဒေသကကနန်းမျိုးရင်းတွေကိုနွေရာသီမှာအပူချမ်းဆောင်းရာသီမှာအေးချမ်းနဲ့ကန္နာယဒေသကမွေးမြူရေးကံတွေမှာဖြစ်မှဖြစ်ပါဗလားဆိုပြီးအများကယုံကြည်မှုတွေတိတ်မရှိခဲ့ကြပါဘူးဒါပေမဲ့လည်းအောင်မြအောင်လှုပ်ပြနိုင်ပြီးအခုဆိုရင်အဲ့ဒီကနန်းတွေကိုစီးပွားဖြစ်မွေးမြူနေကြပါပြီရှင်ချန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အက္ဆူခရိုင်တမဝါယမစိုက်ပျိုးရေးတာဝန်ခံဇူဟောင်စုကအခုလိုပြောပါတယ်
你呢马上开始销售了让他们
အရင်တော့ငါမွေးမြူရေလုတ်ခဲ့ကြပါမယ်ကနန်းနေမွေးမြူကြဖို့စဉ်တော်မစဉ်းစားမိခဲ့ပါဘူးသူသဖြင့်ချားဒေတာကမျိုးစိတ်တွေဖြစ်လို့ရှင်တန်အောင်မွေးမြူဖို့တော်တော်ခက်ခဲလိမ့်မယ်လို့ကျွန်တော်တို့ထင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့စ조사စမ်းသပ်ကြည့်တဲ့သဘောပါပဲ
အရှေ့လေပိုင်းဒေတာကဣသရေးနဲ့ယေနန်ကျွဲဝတဲ့အာရဗ်နိုင်ငံတချို့မှာလည်းတဲကန္နရာထဲမှာဟင်းသီးဟင်းရွက်တွေ12ရာသီစိုက်ပျိုးအောင်မြင်နေကြပြီမဲ့အများအဖြစ်ကဂရီးဟောက်စ်ကအနှွေးတက်ပေးပြီးနေအောင်ကြီးရတဲ့ပလတ်စတစ်အကြီးအဆောက်အုံထဲမှာပြင်ပကယူလာတဲ့မြေအိုးဒါမှမဟုတ်ပလတ်စတစ်ဘူးတွေသုံးစိုက်ပျိုးကြတာဖြစ်ပါတယ်ဒါအပြင်ပြင်ပကမြေစီမြေနှစ်ပြေးဝတဲ့မြေကြီးကိုယူလာပြီးစောင်းအကုန်နှွေအကူတရားသီစာကာလအတွေ့တဲကန္နာရရဲမှာဟင်းသီးဟင်းရွက်တွေလည်းစိုက်ပျိုးကြတာရှိပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကတော့အဲ့ဒီလိုနီးမဟုတ်ပဲတဲကန္နာရတဲကအပေါ်ယံသဲတွေကိုဖယ်ထုတ်အတွင်းမြေသားတွေဖော်ထုတ်စုကအမြဲတမ်းစိုက်ပျိုးမြေရတဲ့မြေဖြစ်အောင်လုပ်ပြလိုက်ပါတယ်။အဲ့ဒီလိုလုတ်ကင်လိုက်တဲ့အတွေ့တဲကန္နာရရဲမှာနှစ်ရှည်စိုက်ပျိုးပင်တွေနဲ့စိမ့်စိမ့်ဆိုဆိုရှိလာပါတယ်။အာဖရိကတိုက်အရှေ့ပိုင်းဒေသတွေဟာပြီးခဲ့တဲ့20ရာစုနှောင်းပိုင်းအထိစားနပ်ရိက္ခာပြတ်လတ်မှုမကြာခဏကြုံတွေ့ခဲ့ကြရပြီမဲ့ဒီကနေ့ဒီအချိန်မှာတော့ပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတချို့ကလွဲရင်နိုင်ငံအများစုဟာစိုက်ပျိုးရေးကိုခင့်မီနည်းပညာတွေနဲ့အသုံးပြုဖွံ့ဖြိုးနေကြပါပြီကင်ညာနိုင်ငံဟာဆိုရင်စိုက်ပျိုးရေးကိုစနစ်တကျတိုးတက်အောင်ဆောင်ရွက်နေတဲ့အတွေ့အခုဆိုရင်အာဖရိကတိုက်ရဲ့ဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီဒါအပြင်ကင်ညာကတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာစိုက်ပျိုးမြေနဲ့ကိုက်ညီတဲ့မြေဩဇာတွေကို AI ဉာဏ်ရည်တုနည်းပညာသုံး app တွေကတဆင့်အကြံဉာဏ်တွေရယူကြပါတယ်အဲ့ဒီလိုတွက်ချက်ပေးတဲ့အတိုင်းလိုင်းနာကျင့်သုံးကြတဲ့အတွေ့တီးနံအထွက်တိုးပြီးစိုက်ပျိုးစရိတ်တွေလည်းတည်တည်သာသာတက်တာလာကြပါတယ် ကင်ညာနိုင်ငံကလဲသူမတူဖြစ်တဲ့ဂျိုရီဂါဂူယာကလည်းအဲ့ဒီလို AI နည်းပညာသုံး app ကိုအသုံးပြုတဲ့အတွက်စပါးအထွက်ပိုမိုရရှိလာလိမ့်မယ်လို့မျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်ပြီးသူကအခုလိုသုံးသပ်ပြောဆိုပါတယ်
။ Hey mina ona pa kwa Amazon taon ke se ya kuliko ira wakati
အရင်နှစ်တည်းကနေစရင်ကောက်ရိတ်သိမ်းတဲ့အချိန်မှာစပါးအထွက်တိုးလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်။အရင်ကဆိုရင်မြေဩဇာတွေအများကြီးသုံးတဲ့အတွက်ငွေကုန်ကြေးကျသိက္ခာများပါတယ်ဒီအတွက်တော်တော်လေးစိတ်ဒုက္ခရောက်ရပါတယ်အခုတော့ဤပညာအသစ်တင်နေဆိုတော့လဲလို့ရတာပျော်စရာကောင်းလာပါတယ
်အာဖရိကအနောက်ပိုင်းရှိနိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လေပိုးသက်ဆေးဖြန်းနာနဲ့ပြီးနံတွေမှာယောဂပိုးရှိမရှိစစ်ဆေးတာကိုဒရုန်းတွေအသုံးပြုကြပါတယ်တရုတ်နိုင်ငံတဲကန္တရာထဲမှာနှစ်ရှည်စားပင်တွေစိုက်ပျိုးလာသလိုအာဖရိကနိုင်ငံတွေမှာတောင်မှစိုက်ပျိုးရေးမှာ AI ဉာဏ်ရည်တုနည်းပညာတွေအသုံးဖွံ့ဖြိုးအောင်လှုပ်လာကြပြီမဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေအခြေအနေကတော့အသည့်အမြင်အလွန်ကိုနောက်ကျပြီးစိုက်ပျိုးရေးမှာအဆိုးဆုံးအခြေအနေကိုနှိမ့်ကြတဲ့အဆင့်မှာရှိနေပါတယ်တကယ်တော့အသေးကနေရမရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးမြေတွေအများအများရှိပေမဲ့တောင်သူလယ်သမားတွေမှာစိုက်ပျိုးနည်းပညာတွေကိုမသုံးရတာအခြေခံအဆောက်အုံတွေကနေပါလွန်ပါတယ်။စစ်အာဏာရှင်စနစ်အောက်ကမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့ကြောက်ခေရောက်နေတယ်လို့ဖြစ်နေပြီလို့ကုလသမဂ္ဂစားနပ်အိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းကိုဒက်စော်တွန်းကပြောပါတယ်။
ကျွန်တော်ညမနိုင်ငံမှာတော့အခုနေထားမှာဆိုရင်တော့တောင်သူလယ်သမားတွေကတော့တကယ်ကြောက်ခစ်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ဘောနော်တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ဘောနော်သားသမီးတွေကကုညီဝိုင်းကူပြီးတော့လောက်ပေးကြတယ်ဒါမျိုးတွေပဲများတယ်ဘောနော်အင်တာနက်လိုင်းတွေရအစဉ်အခါတုန်းကကလေးတွေက Facebook account တွေဖောက်ပေးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နည်းပညာတွေဘောနော် site ပြည့်နဲ့ပတ်သက်တဲ့ဆောင်းပါးတွေသူများတွေရေးတာပဲဖြစ်ဖြစ် video တွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ဘောနော်ဒီလိုနည်းပညာတွေကျွန်တော်တို့ like ကြည့်ပြီးတော့တကယ်ကိုဒီနည်းပညာပေးအဖွဲ့တွေကိုသွားပြီးတော့ messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေထားမှာဘောနော်အာနိုင်တိုင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေဘောနော်ဒီဟာတွေကိုအသုံးပြုပြီးတော့ ID နည်းပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလှုပ်လို့ရတဲ့အနေထားကိုရောက်ဖို့ဒီလက်ရကန်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရရတယ်သူတို့ဖြစ်တဲ့အတွက်ကြောင့်ပေါ့ဗောနော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့အတွက်ဗောနော်တကယ်အင်တာနက်ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီဈေးကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေထားအခုလက်ရှိအနေထားမှာဆိုရင်အရန်ကိုနည်းသွားပြီအင်တာနက်သုံးပြီးတော့ဗောနော်ဒီဈေးကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှချီးထွားဖွဲ့ဖြိုးဖို့ဗောနော်ဒါမျိုးမဖြစ်နိုင်တဲ့အနေထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ
်စစ်အာဏာမသိခင်အထိမြန်မာနိုင်ငံကတောင်သူလယ်သမားအများစုဟာ AI ဉာဏ်ရည်တုနည်းပညာတွေအဆင့်ကိုထက်တွက်စဉ်းစားတာမရှိခဲ့ပေမဲ့စိုက်ပျိုးရေးမှာစက်ကရိယာတွေကိုတော့အသုံးပြုခဲ့ကြပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းဓာတ်ဆီလောင်စာဈေးတွေအစမတန်တက်လာတဲ့အတွက်စက်ကရိယာတွေကိုဈေးကြီးပေးပြီးငှားယမ်းခဲ့ကြရပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အရင်ကမီယိုပလာတိုင်းနွားနဲ့တွဲဖက်လောက်ကင်ကြဖို့အတွက်ကြတော့လေခိုင်းနွားတွေကရှားပါးကုန်ပါပြီမြန်မာနိုင်ငံမှာနီးပညာကိုမသုံးတာစိုက်ပျိုးနီးစနစ်တွေခင်းနှောင်ကြတာတဘာဝဘေးအန္တရာယ်ခဏခဏကြုံတွေ့ကြရတာတွေကြောင့်အခုဆိုရင်စပါးအထွက်ဟာတော်တော်ကိုရော့ကျလာတယ်လို့ပြည်ပကိုစကွဲတင်ဖို့ရတဲ့အဆင့်အထိကိုရော့ကျသွားပါတယ်နေရအနှံ့ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေလည်းပျက်စီးနေပြီးအခုဆိုရင် ARD တိုင်းတစ်ခုလောက်ပဲစပားစိုက်ပျိုးရေးကိုလုပ်နိုင်တဲ့အနေအထားမှာရှိပါတော့တယ်ပြည်ကြတဲ့လားတွေကမန္တလေးတိုင်းတောင်ဘက်ကနေပဲခူးတိုင်းအရှိချမ်းတလျှောက်လုံးကရင်ပြည်နယ်ကဒေသတချို့နဲ့ကရင်နီဒေသတွေမှာရေကြီးလို့စိုက်ပျိုးကင်းတွေပျက်စီးုံနေတာမကရေကျသွားတော့လေအဲ့ဒီစိုက်ပျိုးကင်းတွေမှာမြေသားတူကြီးတွေပို့ကုန်တဲ့အတွေ့အခုချိန်ထိဖယ်ရှားရှင်းလင်းလို့မရသေးပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်တောင်သူလယ်သမားအတော်များများဟာမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်ခွာသွားကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်ခမညာ
ကိုခမောင်ဆွမင်းတင်ဆက်တဲ့မြေကြီးဩဇာဖြစ်ပါရဲ့ရှင်အမေရိကန်နိုင်ငံရေးသတင်းဆောင်ပါနဲ့ကမ္ဘာတလွားခီးသွားအစီအစဉ်တွေကိုမတင်ဆက်ခင်မှာတော့ဒီနှစ်တွေနဲ့ချီရုရှားကျူးကျော်စစ်ရင်ဆိုင်နေရတဲ့ယူကရိန်းမှာကလင်းငယ်ရီအပေါ်စစ်ကြမ်းမာရေးဘယ်လိုထိခိုက်မှုတွေရှိနေကြလဲကြည့်အောင်ပါယူကရိန်းကိုတိုက်တဲ့ရုရှားကျူးကျော်စစ်ရဲ့တာရှည်တက်ရောက်မှုကတော့ကလင်းငယ်ရီရဲ့စိတ်ကျန်းမာရေးဖြစ်ပါတယ်။စစ်တပ်ခံရတဲ့ကလင်းတွေကြားမှာပူပင်ကြောက်ကြမှုတွေနဲ့စိတ်ဒဏ်ရာတွေခံစားနေရတဲ့အကြောင်းယူကရိန်းနိုင်ငံကီးဖ်မြို့ကနေလီဆာဘက်ကလတ်စ်ပြပေးပို့တဲ့သတင်းကိုတော့ဦးတမောင်တန်းကပြောပြပါမယ်ရှင်
။2022 February လကျူးကျော်တိုက်ခိုက်မှုအစမှာလက်နဲ့တီရော်တို့ဆိုဖာပေါ်မှာကစားနေကြတဲ့အခါကိုရုရှားဒုံးကျည်ထိမှန်ခဲ့ပါတယ်။ကံကောင်းစွာပဲမတိုက်မီမှာမိသားစုထွက်ခွာနိုင်ခဲ့လို့ပါ။လာရီဇာရင်းနောက်ကအခုလိုပြောပါတယ်
မဘွေခလေ
အနီးကရွာမော့စ်ချုံကိုကျမတို့သွားကြပါတယ်စစ်ပထမဆုံးနေပါလေစိတ်ကအနီးမှာပါနှစ်ရောညပါပောက်ကွဲတံတွေကြားနေရပါတယ်တအားကိုကျဲတာပါပဲ
နရှိမှုအရာစိတ်ချရတဲ့ယူကရိန်းနောက်ပိုင်းကတဆင်ဘူလာနိုင်ငံကိုလယ်ရီဂျန်နဲ့ကလေးတွေထွက်ပြေးနိုင်ခဲ့ကြပါတယ်ကလေးပြောက်ချင်းစီကအဲ့ဒီအချိန်ပေါ်တုံ့ပြန်မှုမတူကြတာကိုအခုလိုပြောပြပါတယ
်
ကျမအငယ်ဆုံးသမီးကနှစ်နှစ်ပါဘာဖြစ်နေလဲဆိုတာသူသိမသိပါဘူးတားလကအတော်ကြောက်နေရှာပါတယ်အဲ့ဒီတုန်းကသူက6နှစ်ပေါ့သူအိတ်မပြောပါဘူးအကြီးဆုံးကတော့သူ့ပါတာနေပါတယ
်တားလ left ကကောင်းအောင်အိမ်မပြောပဲကြောက်ကြစေရှိလာပါတယ်
ဆိုခဲ့တယ်မင်းကြီးစကားဘာပြောဆ
ိုချင်လဲအတန်ကြဲကြဲရင်ကြောက်တာမဟုတ်ပါဘူးသွေးမြင်လဲသူကကြောက်ပါတယ်ချစ်မိရာမှန်တယ်ဒီအတိုင်းကောင်းမှမလားလို့ကျမကိုသူကမေးပါတယ
်စစ်တပ်ခံကလေးတွေကိုစိတ်ပိုင်းဆိုင်ရာထောက်ကူတဲ့ကလေးများအတန်အလူရှင်အဖွဲ့မှာကြောက်ကြစိတ်ဟာအများဆုံးတွေ့ရတဲ့စိတ်ဆိုင်ရာပြဿနာပါအဖွဲ့ရဲ့စိတ်ပညာရှင်ဆာဟီမီခေလစ်ကအခုလိုပြောပါတယ်
စံတမတကာအ
ပစ်ဘီယာကိုစိတ်ဆွဲညိနေပြီးတခုခုကိုထက်ခါလုတ်တဲ့လက္ခဏာဖြစ်ပေါ်ကောင်းပေါ်လာပါမယ်တခုခုကိုဆွဲနေပြီးတေးကြရဲ့လားထက်ကြော့မေးနေတာမျိုးလက်သေးကိုင်နေတာမျိုးအရေပြားမှာတခုဖြစ်ရင်လက်ကိုဆေးဆင်းနေတာမျိုးပေါ့ကလေးတွေအတွက်ပေါင်းသင်းဝင်ဆက်ဖို့ခက်တာကိုမကြခဏတွေ့ရတယ်လို့အဖွဲ့ဝင်တိုင်းကပြောပါတယ်ဒါကြောင့်အခုအတန်းတို့ကလေးတွေကပုံဝတ္ထုတွေဖန်တီးနိုင်တဲ့အထုပကြီးအတန်းတွေကိုထားရှိတယ်နာနေခြင်းအသုံးချမှုကြွန့်ကျင်သူအဆနာဘော့ကုစကာခုလိုပြောပါတယ
်ဘာတော့ဥချစနကေဘချစနက
တို့မြများကအုပ်ဖြစ်အိမ်ဖြစ်ပြောင်းလာကြတဲ့ကလေးတွေပါကြာခင်တုန်းကခီဖ်ကိုရောက်လာတာပါပထမဆုံးတွေ့ကြတော့ဟာခီဖ်ကမိန်းကလေးတယောက်ကအတန်းထဲကိုမလာပါဘူးစဉ်ကြံပါပဲအများအဖြစ်နေနေပါတယ်ကျမတို့စီလာပေါင်းဖို့သူအချိန်နှစ်နာရီလောက်ယူရပါတယ
်ယူနီဆက်ကမ္ဘာကထပြုလေ့လာချက်အရယူကလိန်းကလေးတွေရဲ့44ရာခိုင်နှုန်းမှာ PTSD ခေါ်စိတ်တန်တဲ့လက္ခဏာတွေရှိပါတယ်။ဆာဟီကအခုလိုပြောပါတယ်
။ PTSD
လို့ခေါ်တဲ့စိတ်တန်တဲ့လက္ခဏာတွေနဲ့ကလေးတွေဟာပြိပခဖြစ်နေတဲ့ဒေသကကလေးတွေပါ။ဒါမှမဟုတ်ရုရှားသိမ်းပိုက်နေမြေကပါ။သူတို့ခေါင်းထဲမှာအတွေးတွေကသူ့ဘာသာပေါ်နေတတ်ပါ။ရှောင်ဖယ်ရှောင်ဖယ်နေတတ်တယ်။ကြောင်းမသွားခြင်းမူကြောင်းမှာစစ်သားတွေရှိတယ်ဆိုတာမျိုးကလေးကပြောတတ်တာ
ပေါ့။
တာလတ်လက်ကအရင်တုန်းကလည်းမဟုတ်တာသတိထားမိတော့လယ်ရီဇက်ကစိတ်ပိုင်းဆိုင်ရာဆရာနဲ့ပြကိုဆုံးဖြတ်လိုက်ပါတယ်။ဒီကသူမကိုတိုင်းတဲ့အခုညီလူလေးကြောင့်တွေ့ရတာကိုအခုလိုပြောပြပါတယ
်။ Я была дуже тревожна и ну
ကျမအပကကလေးရီစီပို့လိုက်တယ်လို့ဖြစ်သွားပါတယ်။အများဆုံးကတားလက်အပေါ်တက်ရောက်တာပါ။တားလက်မှာတောကတွေအများကြီးရှိနေတယ်လို့စစ်ပညာရှင်တွေကပြောပါတယ်။ကျမကိုတော့မယုံတော့ပါဘူး
။အထူးကုနဲ့ပြတာ left နဲ့ Larissa အတွက်အကျိုးများလာပါတယ်။ဒါပေမဲ့သူတို့အားလုံးအိမ်ပြန်ဖို့လိုအပ်တာဟုမိသားစုကသိပြင်လာခဲ့ကြပါတယ်။သူတို့မျိုးကလူသူခင်မဲ့လို့ပါတိုက်ခိုင်းမှုငခုအတိုင်းပြန်ဖြစ်အောင်သူတို့လုပ်ကြပါလေ
မန်ကန်နဲ့ဖြည့်ရှင်းမှုမရှိပါဘူးမိသားစုတစုတဝေးနဲ့ရှိရမယ်လို့ကျမတို့ဆုံးဖြတ်ပါတယ်ကျမတို့အဖေကြောင့်ပြန်လာခဲ့ကြတာပါကလေးတွေအတွက်သူလိုအပ်ပါတယ
်ကတဲ့ချင်းကဘယ်ခါမှစိုးပြန်ပြီးရောက်လာနိုင်တာသိမြင်ကြောင်းလယ်ရီရှက်ကပြောပါတယ်စိတ်ဖြည့်ဆည်းမှုတွေနဲ့ကြုံရတဲ့အခါကလေးတွေကိုကူညီနိုင်အောင်သူလုပ်ရမယ်အစီအစဉ်အခုရှိနေပြီလို့လည်းဆိုပါတယ်သူမကိုတိုင်းစိတ်ဖြည့်ဆည်းမှုမခံနိုင်တော့ဘူးဆိုရင်လည်းဘဲကိုအခုညီတောင်းရမယ်ဆိုတာသိနေပြီလို့ပြောပါတယ်ခင်ဗျာ
စစ်တမ်းကြောင့်ယူကရိန်းကလင်းငယ်တွေစိတ်ကြမ်းမာရေးထိခိုက်ခံစားနေရတဲ့အခြေအနေဦးတမောင်တန်းကစူးစီးတင်ပြခဲ့တာပါအခုဆက်ပြီးတော့ဒီတငယ်ချင်းတယောက်လိုစကားစမြည်ပြောလို့ရမယ့် AI ဆက်ရုံလေးအကြောင်းကိုပြောပြပါဦးမယ်ပေါ်တူဂီနိုင်ငံလစ်စဘွန်မြို့မှာကျင်းပတဲ့ပေါ်တူဂီ Web Summit နည်းပညာဆိုင်ရာဆွေးနွေးပွဲမှာမိတ်ဆက်ပြသထားတဲ့နောက်ဆုံးပေါ်နည်းပညာတွေထဲမှာတော့မိတ်ဆွေတငယ်ချင်းတယောက်လိုစကားစမြည်ပြောပေါ်ရမယ် AI နည်းပညာသုံးဆက်ရုပ်လေးလည်းပါပါတယ်။ဒီအကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးအလိမ္မာကပြောပြပါမယ်ရှင်။
ပေါ်တူဂီနိုင်ငံလစ်စဘန်မြို့မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ Web Summit နည်းပညာဆိုင်ရာပြပွဲဟာကမ္ဘာတဝန်းကထောက်ပေါက်များစွာသောလူတွေကိုနောက်ဆုံးပေါ်နည်းပညာဆိုင်ရာဆွေးနွေးပွဲတွေနဲ့ပြပွဲတွေကိုတက်ရောက်ဖို့နောက်ဆုံးအတီထွင်းလုပ်ငန်းသစ်တွေမိတ်ဆက်ဖို့ဒီပွဲကဆွေးဆောင်ရရှိပါတယ်။ထောင်ထဲချီတဲ့နည်းပညာဆိုင်ရာတွဲဆောင်ပွဲအသစ်တွေကိုလည်းစတင်လှုပ်ဆောင်နေပြီးတော့ဒီလိုလာရောက်သူတွေဟာလည်းအသည့်အကျွမ်းမိတ်ဆွေအသစ်တွေကိုရှာတွေ့နိုင်စေပါတယ်။ဒီတဲ့ company ဖြစ်တဲ့ Shift 89ကပြတ်တမိတ်ဆက်ပေးတဲ့ AI ရဲ့ YouTube AR နည်းပညာကလုံအားဆိုင်ရာအခက်ခံတာတွေအတွက်လေ့ကျင့်ပေးဖို့အထောက်အကူဖြစ်စေပါတယ
် So we have a contract for example with the French Air Force
and what is critical for them is to have
ကျွန်တော်တို့မှာပြင်သစ်လေတပ်နဲ့သဘောတူထားတာရှိပါတယ်။သူတို့အတွက်အရေးကြီးတာကပြန်တန်းဖို့အသင့်ဖြစ်နေတဲ့လေယာဉ်တွေ drone တွေရှိဖို့ပါ။ဒါကအရေးကြီးတယ်လေ။ဒါကြောင့်ပြုပြင်ထိန်းသိမ်းမှုအပိုင်းမှာသူတို့ရဲ့လူတွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့ပြုပြင်ထိန်းသိမ်းနိုင်တဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးဖို့ကျွန်တော်တို့ရဲ့ AI ဉာဏ်ရည်ထုနည်းပညာတွေကိုအသုံးပြုရပါတယ်။
Naval Robotics Company ကတော့တကယ်ချင်းလိုစကားစပြီးပြောပေါ်ရမယ် AI ရည်ရည်သူစက်ရုပ်ကိုပြပွဲမှာမိတ်ဆက်ပြတာထားပါတယ်ဒီလိုပေါ်ရွေတဲ့စက်ရုပ်လေးကအပြတ်အလန်ဆက်သွဲစကားပြောဖို့အတွက်လက်ဟန်ချီရန်နဲ့ပြောဆိုနိုင်သလိုနှုတ်နဲ့လည်းစကားပြောနိုင်စွမ်းရှိပါတယ်ဒီလိုစက်ရုပ်နဲ့တကယ်ချင်းလိုစကားပြောတော့ကမှတ်ဉာဏ်ခြုံရင်းနေတဲ့လူနာတွေရဲ့မှတ်ဉာဏ်စွမ်းရည်ကိုတိုးတက်စေဖို့နဲ့သူတို့ကျန်းမာရေးကောင်းဖို့စေဖို့ရည်ရွယ်တာပ
ါ This is a social robot.means he should provide support social work
ဒီစကားပြောပြီးတဲ့ဆက်ယုတ်ကလူမှုဆက်ဆံရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေပါတယ်လူမှုဆက်ဆံရေးဆိုတာကပြောဆိုဆက်ဆံတာပါနှုတ်နဲ့ရောကိုယ်ခံအမူအရာနဲ့ပါဒီဆက်ယုတ်ကအကုန်စကားပြောတတ်ပါတယ်ဥပမာဆိုရင်တက်ကြီးရွယ်ကိုစောင့်ရှောက်ရေးစင်တာတွေမှာတက်ကြီးရွယ်တွေနဲ့စကားစီမီပြောပြီးတော့စိတ်ပိုင်းဆိုင်ရာအသိဉာဏ်တွေကိုပြန်နိုးကြားပေးတာလူမျိုးပေါ့ဆိုတော့မှတ်ဉာဏ်ချွေးရင်းတာတွေစိတ်ဓာတ်ကြတာတွေနဲ့စိုးရင်ပူပန်တာတွေကိုကူတာပေးနိုင်ပါတယ်
စကားပြောဖို့လုပ်ပေးတဲ့စက်ရုပ်ကလူတွေရဲ့မျက်နှာအမူအရာကိုထောက်လန်းနိုင်ပြီးတော့သိလျော်တဲ့စိတ်ခံစားချက်နဲ့ပြန်ပြီးတော့တုံ့ပြန်စကားပြောတတ်တယ်လို့ဒူဆတ်ကပြောပါတယ်
။ We have several networks running on the robot for recognition of faces.
ဒါကဘယ်သူလဲဆိုတာမှတ်မိနိုင်စေဖို့ဒီစက်ရုပ်မှာအခန်းကဏ္ဍအများကြီးထည့်သွင်းထားပါတယ်။ဒီစကားပြောစက်ရုပ်မှာကထိရောက်ပြီးတော့တခြားသူရဲ့ခံစားချက်ကိုနားလည်ဝင်မြနိုင်တဲ့စွမ်းရည်ကိုဖန်တီးပေါင်းစပ်ထားပါတယ်။
ဒီဒီပြာဆိုင်ရာဆွေးနွေးပွဲကိုနိုင်ငံပေါင်း153နိုင်ငံကလူဦးရေ 900,000 ကျော်တက်ရောက်ခဲ့ပါတယ်။ကုမ္ပဏီပေါင်းကတော့ 3,050 နဲ့ရင်းနှီးမြှုပ်နှံတဲ့အရေးအတွက်က 1,060 ကျော်နဲ့ပြပွဲမှာမိတ်ဆက်စကားပြောသူပေါင်းက 953 ဦးလာရောက်ခဲ့ကြပြီးတော့သတင်းမီဒီယာပေါင်း 1,005 ဌာနကလည်းလာရောက်ခဲ့ကြတာပါ။စုံဦးတီထွေသူ44ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပြီးတော့အခုချိန်ထိဒါဟာအမြင့်ဆုံးဖြစ်ပါတယ်။တက်ရောက်လာသူအမျိုးသမီးအရေအတွက်က52ရာခိုင်နှုန်းနဲ့မိတ်ဆက်စကားပြောသူပေါင်းက39ရာခိုင်နှုန်းရှိပါတယ်။ဒီပြပွဲကိုပေါ်တူဂီနိုင်ငံမှာ2016ခုနှစ်ကကျင်းပခဲ့တာဖြစ်ပြီးဒီနှစ်ပြပွဲကိုတော့နိုဝင်ဘာလ14ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်။ကျမလေးပါပါ
။တကယ်ချင်းတက်ရောက်လို့စကားစမီပြောဖို့ရမယ့် AI ဆက်ရုပ်လေးအကြောင်းကို AB သတင်းဆောင်မကိုအခြေခံပြီးအလိမ်မပြောပြခဲ့တာပါရှင်။အခုကတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမေရိကန်သတင်းဆောင်းပါးကိုအလှည့်ပေးပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာအထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုအကာအကွယ်ပေးမဲ့ဥပဒေတရက်ပြဋ္ဌာန်းလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလာမယ့်ဇန်နဝါရီလသူသမ္မတတာဝန်စတင်ထမ်းဆောင်တဲ့အခါအထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူအများအပြားကိုနေရရင်းနိုင်ငံတွေကိုပြန်ပို့မယ်ဆိုပြီးတော့ပြောဆိုထားတာပါ။အခုလော့စ်အိန်ဂျလိစ်မှာပြဋ္ဌာန်းလိုက်တဲ့ဥပဒေကဒီအထောက်အထားမဲ့တွေကိုဖက်ဒရယ်အစိုးရကမူလနိုင်ငံတွေစီပြန်ပို့တာကိုမတားဆီးနိုင်ပေမဲ့လို့လည်းဒီလော့စ်အိန်ဂျလိစ်မြို့အနေနဲ့ရွှေ့ပြောင်းတွေကိုတတ်နိုင်သလောက်အကာအကွယ်ပေးသွားနိုင်ဖို့အတွက်ကြိုးပမ်းတာဖြစ်ပါတယ်။ဒီအကြောင်းအိန်ဂျလိနာဘက်ဒဆိုင်ယန်ပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပါမယ်ရှင်။
Claudia Ventura ဟာ Los Angeles မှာနှစ်ပေါင်း20လောက်နေထိုင်လာခဲ့တာဖြစ်ပြီးခုအခါမိသားစုအလုပ်အကင်အတီးကြားနဲ့ဖြစ်နေပါပြီ။ဒါပေမဲ့လည်း American ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့်အထောက်အထားတော့မရှိပါဘူး။ Ventura ဟာ LA မှာနေထိုင်တဲ့အထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူ8သိန်းလောက်ထဲကတဦးပါ။ခုအခါရွေးကောက်ခံသမ္မတ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကြောင့်တခြားဘဝတူတွေနီးတူစိုးရိမ်နေပါတယ်။
Now when I see a
ဂူးစွေလမ်းပေါ်မှာလူတွေတောင်တိတ်ပြီးတော့မတွေ့ရတော့ပါဘူးလူတိတ်နေသွားပါပြီလူတွေကပြန်ပို့ခံရမှာကိုကြောက်ကြရလို့ထင်ပါတယ
်ထောက်ထားမဲ့တွေဘေးကင်းစွာခိုးလုံနေထိုင်နိုင်တဲ့ Los Angeles မြို့မှာဒေသခံရဲတွေအနာပိုင်တွေအနေနဲ့ရာဇဝတ်မှုကျူးလွန်သူတွေကလွဲလို့လူတွေရဲ့နေထိုင်ခွင့်ထောက်ထားနဲ့ပတ်သက်ပြီးတော့ပြည်တော်စုလူဝင်မှုကြီးကြပ်ရေးအနာပိုင်တွေကိုအတိပေးတာမျိုးလှုပ်ရှားမလုပ်ဘူးဆိုတဲ့ဥပဒေကို November 19ရက်နေ့မှာပြဋ္ဌာန်းလိုက်ပါတယ
် City ordinance like this sends a very strong message
LA မှာနေထိုင်တဲ့လူမှုအတိုင်းအဝိုင်းဘေးကင်းလုံခြုံဖို့အတွက်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကိုအသုံးပြုမှာဖြစ်သလိုပြည်နယ်ရဲ့လုပ်ငန်းလေပတ်မှုအဆင်ပြေချောမွေ့ရေးနဲ့လူမှုအတိုင်းအဝိုင်းကြားထိတ်လန့်တုံ့လောက်ဖွဲ့ရာဖမ်းဆီးရာတွေမလုပ်ဖို့ အခုလိုဥပဒေပြဋ္ဌာန်းလိုက်ပြီး Los Angeles နဲ့တနိုင်ငံလုံးကိုအသိပေးလိုက်တာပ
ါဒါပေမဲ့လည်းအခုလိုပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပတ်သက်လို့အားလုံးကသဘောတူတာတော့မဟုတ်ပါဘူး LA မှာနေထိုင်တဲ့ Trump ထောက်ခံသူ38ရာခိုင်နှုန်းက LA ကိုအထောက်ထားမဲ့တွေဘေးကင်းစွာခိုလုံနေထိုင်နိုင်တဲ့မြို့မဖြစ်စေချင်ပါဘူး
I think it's a disgrace.
ဒီလိုတွေမဖြစ်သင့်ပါဘူး။ကျမတို့မှာတခြားဖြည့်ရှင်းစရာပြဿနာတွေရှိနေပါတယ်။ American ကသာပထမလို့ပြောတဲ့အခါမှာတခြားသူတွေအတွက်လိုက်ကြည့်ပေးနေစရာမလိုဘူးလို့ဆိုလိုတာတော့မဟုတ်ပါဘူး။ကိုယ့်ပြဿနာကိုအရင်ဆုံးရှင်းဖို့ပါပဲ
။ Linda Hanna ရဲ့မိဘတွေကမက္ကဆီကိုကနေအထောက်ထားမဲ့ဝင်ရောက်လာသူတွေပါ။အဲ့ဒီလိုဝင်ရောက်လာသူတွေကိုနေရရင်းနိုင်ငံတွေပြန်ပို့တင်တယ်လို့သူကပြောပါတယ်။တကယ်တော့ LA မှာ1989ခုနှစ်ကစလို့လူတွေရဲ့နေထိုင်မှုအထောက်ထားနဲ့ပတ်သက်ပြီးရဲဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးအရာရှိတွေအနေနဲ့မေးမြန်းခွင့်မရှိပါဘူး။ LA မှာအစ်ပြဌာန်းလိုက်တဲ့ဥပဒေအရနေရရင်းနိုင်ငံတွေကိုပြန်ပို့တာကိုတားဆီးလို့မရပေမဲ့ပြည်ထောင်စုအာဏာပိုင်တွေကအထောက်ထားမဲ့တွေကိုဖန်စီပြန်ပို့တဲ့အခါမှာဒေတာအာဏာပိုင်တွေအနေနဲ့အကူအညီပေးစရာမလိုပါဘူး
။အညစ်ဆိုင်ကြီးနဲ့စမတ်စဘခရီးဒ
်လမ်းပေါ်မှာတွေ့တဲ့လူတွေကိုအထောက်ထားပြခိုင်းနေတာထက်သူတို့ကအကြီးအကျယ်လိုက်ရှာပြီးတော့ဖမ်းပါလိမ့်မယ်။အထောက်ထားမဲ့နေထိုင်တဲ့သူတွေအလုလုတဲ့စက်ယုံတွေစိုက်ပျိုးရေးခြံတွေမှာဝင်ရောက်စီးနှင်းရှာဖွေပြီးတော့ဖမ်းပါပါ
။အထောက်ထားမဲ့တွေကိုသူတို့နေရရင်နိုင်ငံတွေကိုပြန်ပို့တာထက်ပိုကောင်းတဲ့နီလန်းတွေရှိတယ်လို့တချို့ကပြောပါတယ်။
We have to insist
လူအများပြားကိုတရားဝင်နေထိုင်ခွင့်ပေးလိုက်တာမျိုးလုပ်လို့ရပါတယ်။ရွှေပြောင်းဝင်ရောက်သူတွေကိုဒီနိုင်ငံမှာပို့ပြီးအဆင်ပြေပြေဆက်ဆံဖို့လိုပါတယ်
။2025ခုနှစ်ဇန်နဝါရီ20မှာသမရအဖြစ်ကျန်းသစ်စာချင်းဆိုပြီးနောက်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြီး American စစ်တပ်ကိုတုံးကအထောက်အထားမဲ့တွေကိုအလုံးအင်းနဲ့ပြန်ပို့သွားမယ်လို့ Trump ကအခိုင်အမာပြောဆိုထားပါတယ်။ရွှေပြောင်းချစ်ချသူတွေအရေးဆောင်ရွက်သူတွေကတော့တရားရုံးမှာအမှုရင်ဆိုင်မယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
။အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုအောင်တင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးပါမယ်။ဗြိတိန်နိုင်ငံကလေဂိုလန်အကစားကွင်းကြီးထဲမှာတော့အေယာမခရစ်စမတ်သစ်ပင်ကြီးအပါအဝင်လေဂိုတုံးတွေနဲ့ခရစ်စမတ်ပွဲတော်အတွက်ပုံဖော်အလှဆင်ပြင်ဆင်ထားပါတယ်။ဘလောက်လက်ရမြောက်ဖန်တီးထားတယ်ဆိုတော့ကတော့မဆုမြတ်မွန်တဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်။
အတွက်ရေပန်းအစားဆုံးလက်ဆောင်တွေထဲမှာအတုံးလေးတွေနဲ့အယုတ်ပုံစံမျိုးစုံပုံဖော်နိုင်တဲ့ Lego နဲ့ Duplo set တွေအများအားပါပါတယ်။ကလေးတွေအတွက်ရောလူကြီးတွေအတွက်ပါအသက်အရွယ်အလိုက်ရောင်စုံအတုံးအချီအသေးမျိုးစုံကိုဆက်ပြီးတော့လိုချင်တဲ့ပုံဖန်တီးနိုင်ကြတာပါ။ Lego တုံးတွေအတုံးရွယ်နည်းနည်းပိုကြီးတဲ့ Duplo တုံးတွေသုံးပြီးတော့အေယာမအယုတ်ကြီးတွေလှုပ်ထားတဲ့ Lego Land ကစားကွင်းတွေကလည်းကလေးရောလူကြီးပါကြိုက်ကြတဲ့ကစားကွင်းတွေဖြစ်ပါတယ်။ယူကင်နိုင်ငံဝင်းချာမြို့မှာရှိတဲ့ Legoland ကစားကွင်းနဲ့အပန်းဖြေနေရာမှာတော့ Christmas ပွဲတော်ကာလပို့ပြီးတော့မှထူးခြားနေအောင်လို့အေယာမ Christmas သစ်ပင်ကြီးအပါအဝင်ပွဲတော်နဲ့ဆိုင်တဲ့အယုတ်တွေကိုပုံဖော်ပြင်ဆင်ထားပါတယ်။နိုင်ပေါင်း 3,000 နီးပါးကျောင်းအတုံးတွေဆက်ပြီး33ပေအမြင့်ရှိတဲ့ Christmas သစ်ပင်ကြီးကိုလှုပ်ခဲ့ရတယ်လို့ Lego ယုတ်တွေလှုပ်တာကျွမ်းကျင်တဲ့သူကပြောပြပါတယ်။
It's 33 foot tall and it comprises of 364,000 pieces.
ဒီသစ်ပင်အမြင့်က33ပေရှိပါတယ်။Lego နဲ့ Duplo အတုံးပေါင်း 36,400 နဲ့လုပ်ထားတာဖြစ်ပါတယ်
။အတိအကျဆိုရင်တော့ Lego နဲ့ Duplo အတုံးပေါင်း 36,482 ခုသုံးပြီးတော့အေယာမသစ်ပင်ကြီးကိုလုပ်ထားတာဖြစ်ပါတယ်။ Christmas သစ်ပင်ထိပ်မှာတတ်ထားတဲ့ကျဲကြီးတစ်ခုရဲ့ဖြစ်အောင်လုပ်ဖို့ရေအတုံးပေါင်း 9,250 ခုသုံးခဲ့ရပါတယ်။ Lego အယုတ်တွေဆက်ဖူးသူတိုင်းအယုတ်တရုပ်ပေါ်လာဖို့ဘာနဲ့ဘာဆက်ရမယ်ဆိုတဲ့အညွှန်းမဖြစ်မနေလိုတာကိုသိကြမှာပါ။အခုလောက်ရွယ်စားကြီးတဲ့ Lego ရုပ်ဖြစ်လာဖို့ကတော့အသေးအချာစီစဉ်ပြင်ဆင်ဖို့မဖြစ်မနေလိုအပ်ပါတယ
် So to build a lot of our models in the park and particularly this tree behind me here
ကျွန်တော်နောက်မှာမြင်နေရတဲ့သစ်ပင်ကြီးအပါအဝင်ဒီကစားကွင်းကြီးထဲမှာတွေ့ရတဲ့ရုပ်တွေကိုပုံဖော်ဆက်တာကအိမ်မှာ Lego တုံးတွေနဲ့ဆက်ပြီးပုံဖော်ရတာနဲ့တိတ်တော့မတူပါဘူးအိမ်မှာကပေါ်လာတဲ့စိတ်ကူးပေါ်မူတည်ပြီးဘယ်လိုပုံစံမျိုးပေါ်အောင်လုပ်မလဲဆိုတာကိုစဉ်းစားပြီးဖန်တီးကြတာပါဒါပေမဲ့အခုလောက်ကြီးမားတဲ့ Lego ရုပ်တွေဖန်တီးဖို့ကြတော့ကြိုတင်ပြင်ဆင်မှုတွေများကြီးလုပ်ရပါတယ်။ဒီဇိုင်းပုံဖော်ရတဲ့အတုံးတွေရေရှည်တစ်ခုနဲ့တစ်ခုပုံမပြတ်ဆက်နေအောင်အသေးချာစဉ်းစားပြီးပုံဖော်ရတာဖြစ်ပါတယ်
။လန်ဒန်မြို့တော်ကနေတနအီကျော်လောက်ရထားနဲ့သွားရင်ရောက်တဲ့ဝင်းချာမြို့က Lego Land ကစားကွင်းနဲ့အပန်းဖြေနေရာဟာ Christmas ကာလမိသားစုတွေအလဲများတဲ့နေရာတစ်ခုဖြစ်ပါတယ်။ ရောက်လာတဲ့မိသားစုတွေအနေနဲ့ခရစ်စမတ်အငွေအသက်တွေအပြည့်အဝရနိုင်အောင်လို့ကစားကွင်းကြီးထဲမှာလေကိုရုပ်တွေကိုပြင်ဆင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ We have trees everywhere. We have beautiful lights. We have
Christmas တပင်တွေနေရာအနှံ့မှာရှိတယ်။အလှဆင်ထားတဲ့မိအောင်စုံတွေရှိတယ်။လေကိုတုံးတွေနဲ့ပုံဖော်ထားတဲ့ရုပ်ကြီးတွေလည်းရှိတယ်။လေကိုနဲ့လုပ်ထားတဲ့ Christmas တပင်ကြီးရှိပါတယ်။ Christmas ဖိုးဖိုးကြီးကိုလည်းဒီကိုလာလေကြတဲ့သူတွေတွေ့ကြမှာပါ။အဆိုအကတွေနဲ့ကစားကွင်းကြီးထဲမှာလှည့်လေသွားလာနေတာကိုတွေ့မြင်ကြရမှာဖြစ်ပါတယ်။အဝန်စရာတွေအပြည့်နဲ့ဖြစ်နေမှာသိကြပါတယ်
။ Christmas လို့ပြောလိုက်ရင်နှင်းဖွဲဖွဲနဲ့မီးရောင်စုံအလှဆင်ထားတဲ့မြင်ကွင်းတွေကအရင်ဆုံးခေါင်းထဲရောက်လာမှာပါ။နှင်းတွေကိုအလုံးကလေးတွေလှုပ်ပြီးတယောက်နဲ့တယောက်ပစ်ပေါက်ကြတဲ့အလေအထားလဲရှိတာမို့နှင်းလုံးတွေပစ်ပေါက်နေတဲ့ Christmas ဘိုးဘိုးကြီးပုံစံမျိုးလဲပုံဖော်လုပ်ထားပါတယ်။ Winter မျိုးက Legoland အပန်းဖြေကစားကွင်းရဲ့လက်ကောင်အဖြစ်သတ်မှတ်ထားတဲ့အစိမ်းရောင်ငကားရုပ်ကြီးကိုလည်း Christmas ပွဲတော်ကာလအပြင်အစီအမျိုးဖြစ်အောင်လို့အလှဆင်ထားပါတယ်။လူကြီးလူငယ်သဘောကျတဲ့ Lego တုံးလက်ဆောင်တွေလိုမျိုးပုံစံဖော်ထားသလိုကစားကွင်းကြီးတစ်ခုလုံးကိုလည်းမိသားစုဝင်အားလုံးအတွက်စိတ်ဝင်စားစရာဖြစ်အောင်လို့အသေးအချာစဉ်းစားလုပ်ထားတယ်လို့ကစားကွင်းတာဝန်ရှိသူက AP သတင်းဌာနကိုပြောပြပါတယ်။
Oh, I think that it just for children and adults, Lego is definitely on their list.
ကလေးတွေလူကြီးတွေပါလိုချင်ကြတဲ့လက်ဆောင်စီးရင်ထဲမှာ Lego ကမပါမဖြစ်ပါတယ်လို့ထင်ပါတယ်။ Christmas ကာလဟာကလေးတွေနဲ့လူကြီးတွေအထူးထူးကစားနိုင်ကြတဲ့ကြည်နူးစရာကာလပါ။ဒါကြောင့်လည်းဒီကိုလာလေကြတဲ့မိသားစုဝင်တွေအားလုံးစိတ်ကြည်နူးကြတဲ့အတွေ့အကြုံမျိုးရသွားစေချင်ပါတယ်။ကလေးတွေအတွက်ပဲလူကြီးတွေအတွက်ပဲဆိုပြီးတော့တသက်စီခွဲခြားထားတာမျိုးမဖြစ်စေချင်ပါဘူး
။ Lego လမ်းကစားကွင်းကြီးထဲမှာလေကိုအတုံးလေးတွေနဲ့အေယာမအယုတ်ကြီးတွေဖြစ်အောင်ပုံဖော်ဆက်ဖို့ကလက်ဝင်သလိုစိတ်ရှည်ဖို့လည်းလိုပါတယ်။ဒီကအယုတ်တွေကိုအဓိကပုံဖော်လုပ်ထားသူကတော့လေကိုအယုတ်ဆက်တာကိုငယ်ငယ်ကလေးတွေကဝါသနာပါနှစ်သက်ခဲ့တဲ့အပြင်ခရစ်စမတ်အချိန်ဆိုရင်အယုတ်တွေပိုဆက်ဖြစ်တယ်လို့ပြောပြပါတယ်
။ There is a child I was actually really into Lego and I used that to build the things that I wanted for Christmas generally.
ကျွန်တော်ငယ်ငယ်ကလေကိုအယုတ်တွေဆက်ရတာကိုသိကြိုက်ပါတယ်။ခရစ်စမတ်အချိန်ဆိုကျွန်တော်လိုချင်တဲ့လက်ဆောင်တွေကိုလေကိုလုံးတွေဆက်ပြီးပုံဖော်လေးရှိပါတယ်။ပြောရမယ်ဆိုရင် Lego ရုပ်တွေဆက်နေတာနဲ့ပဲအချိန်တွေကုန်ခဲ့တာပါအသက်ကြီးလာတော့ကျွန်တော်ဝါသနာပါတာကိုဒီမှာအလုပ်တစ်ခုလို့လုပ်နေတာမို့ကံလဲကောင်းပျော်စရာလဲကောင်းပါတယ
်ဘရစ်တန်တော်ဝင်မိသားစုတွေနေထိုင်ကြတဲ့ Windsor Castle နန်းတော်ကြီးကိုလှမ်းမြင်နိုင်တဲ့နေရာမှာရှိတဲ့ Lego လမ်းကစားကွင်းကြီးထဲမှာအခုလိုမျိုး Christmas အပြင်အဆင်တွေကို2025 January လ4ရက်နေ့အထိလှုပ်ထားမှာဖြစ်ပါတယ် Christmas ကာလမှာမိသားစုတွေထူးထူးခြားခြားအမှတ်တရဖြစ်ချင်တယ်ဆိုရင်တော့ဝင်းစာမြို့ကလေကွန်လန်းကစားကွင်းကြီးစီမှာညအိတ်တဲခိုပြီးတော့လဲလဲပတ်နိုင်ကြပါရဲ့ရှင်ကျွန်မဆင်းမြတ်မော်ပ
ါမဆင်းမြတ်မော်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါရဲ့ရှင်ဒီစီစဉ်တဲ့ဒူဖီကထုတ်လင်းတဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website ဆာမျက်နှာ bamis.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ် VOA American တိုင်းရဲ့ပုံထုနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါအခုတော့သတင်းကြေကျုပ်ကိုပြောပြပါမယ်ရှင်တောင်ကိုရီးယားသမ္မတယွန်ဆုယိုကမြောက်ကိုရီးယားကွန်မြူနစ်တပ်ဖွဲ့တွေလက်ကနေနိုင်ငံကိုကာကွယ်ဖို့နဲ့နိုင်ငံကိုဆန့်ကျင်နေတဲ့သူတွေကိုဖယ်ရှားရေးလိုအပ်တာကြောင့်လို့ဆိုပြီးတော့အရေးပေါ်စစ်အုပ်ချုပ်ရေးကြေညာလိုက်ပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုကအခြေအနေကိုအနိကက်စောင့်ကြည့်နေတဲ့အကြောင်းပြောဆိုပါတယ်ရုတ်တရက်ဖြစ်လာတဲ့အခြေအနေကိုဖြည့်ရှင်းနိုင်ဖို့အတွက်တောင်ကိုရီးယားဆွေးရနဲ့အမေရိကန်တာဝန်ရှိသူတွေအနိကက်ဆောင်ရွက်နေကြပါတယ်နောက်ဒီမြန်မာသတင်းမှာတော့တရုတ်နိုင်ငံရဲ့ဂျာဝင်ဆစ်ဆက်မှုအောက်မှာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမယ့်အကြောင်းနဲ့ဒီဇင်ဘာလ3ရက်နေ့ကစပြီးတော့တစ်ဖက်သက်အပြစ်ရက်ဆဲမယ်လို့ MNDAA ကိုကန့်တက်ကကြေညာပါတယ်စစ်ကောင်စီတပ်တွေကိုအစပြုတိုက်ခိုက်မှာမဟုတ်တယ်လို့စစ်ကောင်စီဘက်ကလည်းဝေဟင်နဲ့မြေပြင်ထိုးစစ်စင်တာတွေကိုရက်ဆဲပေးရလိမ့်မယ်လို့ MNDAA ကတောင်းဆိုပါတယ်တွဲဆုံဆွေးနွေးမယ်ဆိုရင်တော့အစ်စ်မြေကိုစလဲအဖွဲ့ကိုဆေလွတ်ပြီးနှစ်ဖက်ဒီပြိပက္ခအမြင်ကွဲလွဲမှုတွေကိုနိုင်ငံရေးနည်းအရဖြေရှင်းဖို့မျှော်လင့်ထားတယ်ဆိုပြီးတော့လည်း MND အဖွဲ့ကထုတ်ပြန်ထားပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမိနစ်အတွက်အစီအစဉ်ထုတ်လည်မှုကနန်းလောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဒီဇင်ဘာလ4ရက်ပုံထုံးနေ့မနက်ခင်း VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လင်းပေးခဲ့တာပါ ရုပ်သံအစီအစဉ်တစ်ခုလုံးကိုဂျေရုဆလောင်ကနေဖမ်းယူကြည့်ရှုနားဆင်နိုင်တယ်လို့ပထမနာရီဝက်ကတော့ရေဒီယိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ View ရဲ့ Internet Website လိပ်စာနဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းကြည့်ရှုလို့ရပါတယ်။ View ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေရှင်။ကျွန်မခင်ဗျထွေးပါ။နောက်ဆက်စပ်နေမှာပြန်ဆုံပါအောင်မယ်ရှင်။